Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အသံရဲ့2023ခုနှစ်ဇူလိုင်လ29ရက်အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကို Washington DC မြို့ကနေစတင်ထုတ်လွှင့်နေပါပြီ။လိုက်တိုမီတာ30 40 48 50တို့အပြင် Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ကျွန်မနင်္ဂလာပါ။ဒီမနက်အတွက်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါသောတာရှင်များရှင်ကျွန်မဒင်ဂီထိုက်ပါနန်းလောင်နဲ့အတူသတင်းတွေကြီးညာပေးပါမယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်ဖြစ်ပွားမှုနှုန်းတိုးလာတဲ့တစ်ချိန်တည်းမှာပဲမြန်မာကို COVID-19 အရှိကူးညီပေးနေတယ်လို့တရုတ်ကပြောပါတယ်။အီရတ်မှာရှိတဲ့ American တပ်ဖွဲ့တွေရဲ့တိုက်ခိုက်ရေးတာဝန်ရပ်ဆိုင်မဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကကြေညာပါတယ်။မတူကွဲပြားမှုတွေကိုရှေ့တန်းမတင်ပဲကမ္ဘာအရေးတွေကိုအတူဆောင်ရွက်ဖို့တရုတ်ကို American အကြီးတန်းတန်တမန်ကတိုက်တွန်းပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
ကောင်းပါပြီရှင်။ချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF အဖွဲ့နဲ့စစ်ကောင်စီတို့ကြားရက်ဆက်တိုက်ပွဲဖြစ်တဲ့အခြေအနေဘယ်လိုရှိပါသလဲ
။စစ်ကောင်စီနဲ့ယူဆောစစ်ဖွဲ့ရနေပြီးတော့မှငယ်မီသွားရှင်းလင်းတဲ့ဟဲမတ်တမူစကူရီတီဂရုနဲ့စိတ်တိုက်ပြီးလို့အဲမှာပြစ်ချဟကြတာ
။ဒေသခံတို့ပြောတော်တာကိုနောက်ပိုင်းမှာအသေးစိတ်ထုတ်လွှင့်သွားမှာပါ။ဒါအပြင်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ကိုဗစ်ရောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကြားစိတ်ပိုင်းဆိုင်ရာရင်ဆိုင်ကြဖြတ်နိုင်ရေးစိတ်ပညာပါရဂူပွဲတင်နေတဲ့ပညာရှင်တို့ရဲ့အကြံပြုချက်တွေကိုလည်းကြားရမှာဖြစ်ပါတယ်။ဒါအပြင်ပြီးခဲ့တဲ့ရာစုနှစ်အတွင်းပေါ်ပေါက်လာတဲ့ AIDS ကာယရောဂါ၊တုတ်ကွေးနဲ့ဝမ်ရောဂါတို့လိုကာယရောဂါတွေကိုလည်းကိုဗစ်ကာယရောဂါကိုကာကွယ်တားဆီးနိုင်မလားဆိုတာကိုလည်းတင်ပြသွားဖို့ရှိပါတယ်။နိုင်ယူဒုတိယပိုင်းနိုင်ယူမှာတော့စီးပွားရေးကဏ္ဍနဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုသားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုမှတ်သင်ကြီးထိုင်တဲ့ကျွန်မနန်းလာတို့တင်ပြသွားမှာပါ။
COVID-19 ကူးစက်ဖြစ်ပွားမှုနှုန်းတိုးလာတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 12,035 ဦးစစ်ဆေးတာမှာရောဂါပိုးကူးစက်သူက 4,630 ဦးတွေ့ခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတနင်္လာနေ့ည8နာရီသတင်းမှထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ396ဦးရှိခဲ့ကြောင်းလည်းဖော်ပြပါတယ်။ဒါဟာရောဂါပိုးတွေ့သူတွေအလုံးရဲ့သေဆုံးမှုနှုန်းက 1.4 ရာခိုင်နှုန်းဖြစ်ကြောင်းဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲရဲ့ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူမရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။ရောဂါပိုးစစ်ဆေးနိုင်မှုအကန့်အသတ်တွေကြောင့်လက်တွေ့မြေပြင်မှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာတရားဝင်ကိန်းဂဏန်းတွေထက်များနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေရောကူညီရေးအဖွဲ့တွေကပါခန့်မှန်းထားကြပါတယ်။ပြည်နယ်တိုင်းဒေသကြီးအလုံးနီးပါးကမြို့နယ်အတော်များများမှာဖြစ်နေတဲ့COVID-19 တတိယလှိုင်းကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူတွေတနေ့တခြားတိုးမြလာနေတာကြောင့်ရန်ကုန်တိုင်းအတွင်းကမြို့နယ်22ခုအပါအဝင်အခုချိန်ထိ stay at home မလိုအပ်ဖဲအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းအနည်းဆုံး92မြို့နယ်ရှိသွားပြီဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံတောင်ပိုင်းမြန်မာနယ်စပ်မှာလှုပ်ရှားနေတဲ့မြန်မာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအတွက်တရုတ်အစိုးရကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသက်တောင်းထောက်ပံ့ခဲ့တဲ့ဆိုပြီးသတင်းတွေထွက်လာပါတယ်။ဒီသတင်းနဲ့ပတ်သက်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထောက်ကအသေးစိတ်မေးမြန်းခဲ့တာမှာတော့ကာယောဂါဟာလူသားမျိုးနွယ်တစ်ခုလုံးနဲ့ဆိုင်တဲ့ဘုံရံတို့ဖြစ်တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကညှိညွတ်စွာပူးပေါင်းတိုက်ဖျက်ဖို့လိုတယ်ဆိုပြီးတရုတ်နိုင်ငံခြားရေးဌာနကအသံပြန်ဖြေကြားခဲ့ပါတယ်။မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့ရင်းနှီးတဲ့အိမ်နီးချင်းနိုင်ငံဖြစ်တယ်လို့မြန်မာနိုင်ငံအတွက်လိုအပ်တဲ့အကူအညီအချောက်ပံ့တွေကိုတာဝန်ယူမှုရှိတဲ့နိုင်ငံကြီးတစ်ခုအနေနဲ့အမြဲတစေပေးအပ်တော်မှာဖြစ်တယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနကပြောပါတယ်။အဲ့ဒီအကူအညီထဲမှာကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေလိုအပ်နေကြတဲ့ကာကွယ်ဆေးလည်းပါဝင်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဇူလိုင်လ26ရက်နေ့မှာဖြေကြားခဲ့ပါတယ်။
တရုတ်နိုင်ငံမှာတင်းလာနေကကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ်86ဦးထပ်မံတွေ့ရပြီးဒီရေအတွက်ဟာဆိုရင်ဇန်နဝါရီလနောက်ပိုင်းနေ့စဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ကူးစက်သူအသစ်86ဦးထဲမှာ40ကပြည်တွင်းကူးစက်မှုဖြစ်တာကြောင့်နိုင်ငံအရှေ့ပိုင်းကဂျန်ဆူးပြည်နယ်မှာတန်းနေချီတဲ့ပြည်သူတွေကိုအာဏာပိုင်တွေက COVID-19 စစ်ဆေးဖို့ဆောင်ရွက်နေပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာ2019ခုနှစ်နှစ်ကုန်ပိုင်းမှာကူးစက်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်အရေးမှာတရုတ်အစိုးရဘက်ကလုံးဝအမြင့်ဖြတ်ရေးချင်းကပ်ဆောင်ရွက်နေတာဖြစ်ပါတယ်။ကူးစက်မှုအနည်းငယ်တွေ့လိုက်တာနဲ့တပြိုင်တည်းမှာပဲလူစုလူဝေးလိုက် COVID-19 စစ်ဆေးမှုလုပ်ပြီးမြို့တွေကိုလည်းအသွာလာ ပိတ်ပင်တားမြစ်ပါတယ်။တနင်္လာနေ့ကတွေ့ရှိတဲ့ပြည်တွင်းကူးစက်မှု40မှာ39ဦးကဂျန်းစုပြည်နယ်ကဖြစ်ပြီးလျောင်နင်းကတဦးပါဝင်ကြောင်းသေဆုံးသူမရှိကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကတနင်္လာနေ့ထုတ်ကြေညာချက်မှာဖော်ပြပါတယ်။ဂျန်းစုပြည်နယ်ရဲ့မြို့တော်နန်ချင်းကတောင်းနယ်ချီတဲ့လူတွေကိုအတော်အလာပိတ်ပင်ကန့်သတ်ထားတယ်လို့ပြီးခဲ့တဲ့သတင်းပါအတွင်းမြို့က၄ဆိတ်နဲ့ဆက်ဆက်သူတဦးကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပြီးတဲ့နောက်မြို့မှာနေထိုင်သူ 6.2 သန်းကိုအနာပိုင်တို့ကဒုတိယအကြိမ် COVID-19 ဆန့်သက်စစ်ဆေးခဲ့ပါတယ်ရှင်
။ဂျပန်နိုင်ငံမှာကျင်းပနေတဲ့တိုကျိုအိုလံပစ်ပွဲမှာမြန်မာအားကစားသမား၂ဦးပါဝင်ယှဉ်ပြိုင်ခဲ့တဲ့အပေါ်ကန့်ကွက်သူရောအားပေးသူတွေပါရှိနေပါတယ်။မြန်မာနိုင်ငံတည်းကစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့ရောလူအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာကအာရုံစိုက်လာအောင်ရည်ရွယ်ပြီးတော့အိုလံပစ်အားကစားပွဲကျင်းပနေတဲ့ဂျပန်နိုင်ငံတိုကျိုမြို့ကအမျိုးသားအားကစားရုံရှိမှာဂျပန်ရောက်မြန်မာတွေစုဝေးဆန္ဒပြခဲ့ကြပါတယ်။
今ミャンマーの状況はこんなでは平和ではありません。今スポーツに参加するほどでも平和な状況ではありません。それを皆さんが世界中
のミャンマー人間がチェネリも人間だろう。アガザー隊もパワーシンピャンでの庭もほぼう。タゴガバが提示してまれるとなぷぴ漏返にでミャンマー人間とマレレ員が票数とらば。オリンピックアガザー隊もあくろパワーシンピャン陣あぴんアナ定たれ世間西をあそやてやあぴんミャンマー人類劣化来てたぼ絶要とないなじゃん。タゴ干越での姿な投ぼらきてるとね姿ぴ人類が票ばれ。オリンピック隊もパワーけちゃれミャンマーアガザー様類にね疲れが疲れまんにこう庭メディア類ね追送ပြောကြဖို့လဲဆန္ဒပြသူတွေလှူလာနေကြပါတယ်ချက်တောင်နဲ့တနပ်ပြပြိုင်ပွဲအတွက်မြန်မာအားကစား၂ဦးပါဝင်ရှင်ပြိုင်နေတာမှာမြန်မာနိုင်ငံကချက်တောင်ကစားသမားတက်သားသူစားဟာပြိုင်ပွဲအင်ဒိုနီးရှားနိုင်ငံသူကိုဇူလိုင်လ25ရက်နေ့ကပဲနှစ်ပွဲအပြတ်နဲ့ရှုံးနိမ့်ခဲ့ပါတယ်တဦးချင်းချက်တောင်ရိုက်ပြိုင်ပွဲအုပ်စု M ကိုတော့ဇူလိုင်လ29ရက်ဒီကနေ့မှာဘယ်လ်ဂျီယမ်အားကစားသမားနဲ့ဒုတိယပွဲရှင်ပြိုင်ရမှာပါအမျိုးသမီးအုပ်စုပွဲပတ်လည်ပွဲစဉ်နောက်ဆုံးအနေနဲ့တတိယနေ့အဖြစ်ဇူလိုင်လ28ရက်နေ့မှာတက်သားသူစားရှင်ပြိုင်ရအောင်ပါတနပ်ပြပြိုင်ပွဲမှာပါဝင်ခဲ့တဲ့ရဲထွန်းအောင်ကတော့ဇူလိုင်လ23ရက်တောက်ကြနေ့ကကျင်းပတဲ့ပြိုင်ပွဲမှာရှုံးနေခဲ့တာကြောင့်ပြိုင်ပွဲကနေထွက်သွားပြီးဖြစ်ပါတယ်
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 9613ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့တိုက်ခိုက်ရေးတာဝန်ကိုလာမယ့်လပိုင်းနေ့အတွင်းအဆုံးသတ်မှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာကြေညာခဲ့ပါတယ်။အီရတ်ဝန်ကြီးချုပ်မူစတာဖာအယ်ကာဟီမီနဲ့အမေရိကန်သမ္မတတို့အင်ဂျူရောဆွေးနွေးပွဲအတွင်းသမ္မတဘိုင်ဒန်ကအခုလိုကြေညာတာပါ
။ I think things are going well. Our role in Iraq will be as a dealing with not
President သမ္မတဘိုင်ဒန်ကအီရတ်နိုင်ငံတွင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အခန်းကဏ္ဍတစ်ကတော့ ISIS လို့ခေါ်တဲ့အစ္စလာမ်ရဲ့အစွန်းရောက်တဲ့အရေးကိုင်းတွယ်နိုင်ရေးကူညီပေးဖို့နဲ့လေ့ကျင့်မှုနဲ့ထောက်ပံ့မှုကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ပေမဲ့ဒီနှစ်ကွန်ဘိုင်းအရောက်မှာအမေရိကန်တပ်ဖွဲ့တွေအနေနဲ့တိုက်ခိုက်ရေးလုပ်ငန်းတွေဆက်လုပ်တော့မှာမဟုတ်ကြောင်းသမ္မတကအီရတ်ခေါင်းဆောင်နဲ့အတူအင်ဂျီရောရုံးကတ်မှာသတင်းထောက်တဦးရဲ့အမေကိုဖြေကြားခဲ့တာပါလက်ရှိအီရတ်နိုင်ငံတွင်းမှာအမေရိကန်တပ်ဖွဲ့ဝင်2500လောက်ရှိနေတာမှာတပ်ဖွဲ့ဝင်ဘလောက်ဆက်ပြီးထားမလဲဆိုတာကိုတော့သမ္မတဘိုင်ဒန်ကဖြေဖို့ညင်ပါတယ်။အခုကိစ္စကလုပ်ငန်းတာဝန်ပြောင်းလဲတာသာဖြစ်ကြောင်းအီရတ်ခေါင်းဆောင်အနေနဲ့ထိတွေ့ဆက်ဆံမှုကိုအဆုံးသတ်တာမျိုးဒါမှမဟုတ်လေအီရတ်မှာအမေရိကန်တပ်ဖွဲ့တွေရှိနေမှုနဲ့မိဖက်ဆောင်ရွက်မှုတွေကိုဖယ်ရှားလိုက်တာမျိုးမဟုတ်ကြောင်းအင်ဂျူရောပြန်ကြားရေးတာဝန်ခံကလည်းဆွေးနွေးပွဲမတိုင်ခင်ကသတင်းထောက်တွေကိုရှင်းလင်းထားပါတယ်ရှင်။
အာဖဂန်နစ္စတန်အရေးကိစ္စအပြင်တရုတ်နိုင်ငံနဲ့အမေရိကန်ဆက်ဆံရေးနဲ့ပတ်သက်လို့စောင့်ကြည့်မှုတွေရှိနေချိန်မှာပဲအိန္ဒိယနိုင်ငံကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်လာရောက်ဖို့ရှိပါတယ်။ဝန်ကြီးဘလင်ကင်ရဲ့အလက်ပတ်ခီဟာအမေရိကန်နဲ့အိန္ဒိယကြားမဟာဗျူဟာအရမိတ်ဖက်ဆက်ဆံရေးတိုးမြှင့်ဆောင်ရွက်မှုတွေပိုးပြီးတော့ခိုင်မာလာစေမယ့်သဘောလည်းဖြစ်ပါတယ်။ဝန်ကြီးဘလင်ကင်လာရောက်တဲ့အခါအင်ဒိုပစိဖိတ်ဒေသကိစ္စရပ်တွေအပအဝင်အာဖဂန်နစ္စတန်နဲ့ COVID-19 ကာယရောဂါအရေးကိုပါအာရုံစိုက်ဆွေးနွေးမယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးကပြောကြားထားပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီး ူပရာယာမန်ဂျေရှန်ကနဲ့ဝန်ကြီးဘလင်ကင်တို့ပို့ထိုးနေမှာတွေ့ဆုံပြီးရင်တော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းအမေရိကန်နိုင်ငံခြားရေးတို့တွေ့ဆုံမှုရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံခြားတပ်ဖွဲ့တွေရုတ်သိမ်းလိုက်ချိန်မှာတာလီဘန်တို့ကနယ်မြေတွေကိုအလင်းအမြန်ထိန်းချုပ်လာတာကြောင့်လုံခြုံရေးအခြေအနေဆိုးရွားလာနေတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံစလုံးကအယုံစိုက်ကြလိမ့်မယ်လို့အိန္ဒိယသုတေသီတွေကသုံးသပ်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးအတွက်အိန္ဒိယရဲ့အားပေးကူညီမှုရအောင်ကြိုးပမ်းသွားမယ်လို့လည်းအမေရိကန်နိုင်ငံဘက်ကပြောကြားထားပါတယ်။
တရုတ်နဲ့အမေရိကန်ကြားသဘောထားမတူကွဲပြားနေတဲ့အချက်တွေထက်တာဝန်ယူမှုတာဝန်ခံမှုရှိတဲ့ကမ္ဘာအင်အားကြီးသူအဖြစ်ရာသီဥတုပြောင်းလဲမှုအရေးနောက် COVID-19 ကပ်ဘေးရောဂါအရေးတို့လိုခက်ခဲတဲ့ကမ္ဘာရေးကိစ္စတွေမှာအမေရိကန်နဲ့အတူပူးရဲဆောင်ရွက်ဖို့အမေရိကန်အကြီးအကဲသံတမန်ကတိုက်တွန်းပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနောက်ဒုတိယနိုင်ငံခြားရေးဝန်ကြီးရှီဖန်တို့နဲ့တရုတ်နိုင်ငံတျန်ဂျင်းမြို့မှာတနင်္လာနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီရှာမန်က AP သတင်းအေဂျင်စီနဲ့မေးမြန်းမှုမှာအခုလိုပြောဆိုတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နဲ့စီးပွားရေးရှင်ပြိုင်မှုကိုကြိုဆိုကြောင်းဒါပေမဲ့ပဋိပက္ခအဖြစ်မျိုးကိုတော့မလိုလားကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်လူခွင့်ရေးကိစ္စကနေတရုတ်ရဲ့ပိုင်နက်ဆိုင်ရာရည်မှန်းချက်တွေအပေါ်အမေရိကန်ရဲ့ဝေဖန်မှုကိုတရုတ်ကတင်းတင်းမာမာဖြစ်နေပြီးအမေရိကန်ဘက်ကတရုတ်ရဲ့ဖွံ့ဖြိုးမှုတွေကိုနှိပ်ကွပ်နေတဲ့တစ်ဖက်မှာတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုကိုရနိုင်မှာမဟုတ်ဘူးလို့တရုတ်ကအခြေအညင်ပြောဆိုနေတာဖြစ်ပါတယ်အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာမန်ကတော့ဒီပြောဆိုချက်ကိုညှင်းပါတယ်တိကျမတူကွဲပြားမှုတွေရဲ့အထက်မှာအကြောင်းအရာတွေရှိနေပါတယ်တဲ့အဲ့ဒါကတော့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ကမ္ဘာအရေးတာဝန်ယူမှုတာဝန်ခံမှုဖြစ်ပါတယ်လို့တရုတ်နိုင်ငံထျန်ချန်းမြို့မှာတရုတ်နိုင်ငံခြားရေးဝန်ကြီးဒုတိယနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးမှုအပြီးအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးက AP သတင်းအေဂျင်စီရဲ့တယ်လီဖုန်းဆက်မေးမြန်းမှုကိုဖြေကြားခဲ့တာဖြစ်ပါတယ်ရှင်
2023ခုနှစ်ပထမ6လပတ်အတွင်းအာဖဂန်နစ္စတန်နိုင်ငံမှာအရတားတေဆုံမှုနဲ့ထိခိုက်ဒဏ်ရာရမှုတွေတချိန်ထိုးမြင့်တက်လာတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကသတိပေးလိုက်ပါတယ်စစ်တမ်းခံရတဲ့အာဖဂန်နစ္စတန်နိုင်ငံမှာ2020ခုနှစ်အလားတူကာလနဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်ဒီနှစ်အရတားတေဆုံမှုက48ရက်ခိုင်နှုန်းအထိတိုးလာတာဖြစ်ပြီးတစ်နှစ်အတွင်းအရတားတေဆုံမှုအများဆုံးဖြစ်တယ်လို့လည်းပြောပါတယ်အာဖဂန်နစ္စတန်နိုင်ငံတွင်ကုလသမဂ္ဂရဲ့အကူအညီပေးရမစ်ရှင် UNAMA ကဒီနှစ်လလောက်မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရဒီနှစ်ပထမနေ့ဝက်အတွင်းသေဆုံးသူ 9,200 ထဲမှာအရတား1,659ဦးထုပါဝင်နေတာပါသေဆုံးခဲ့တဲ့အရတားတွေထဲကတဝက်လောက်ကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်နေတာဟာသိတ်ကိုစိတ်ပျက်စရာဝမ်းနည်းစရာကောင်းတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နဲ့ NATO တပ်ဖွဲ့တွေတရားဝင်ရုတ်သိမ်းသွားပြီးတဲ့နောက်မေလနောက်ပိုင်းအရတားသေဆုံးမှုတိုးလာနေတာဟာသိတ်ကိုစိုးရင်စရာကောင်းအနေထားဖြစ်နေပြီလို့လဲကုလသမဂ္ဂကပြောပါတယ်အင်္ဂါနေ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကြားခဲ့ရပါရှင်အခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်ထုတ်လင့်သွားပါမယ်အခုတော့ပြည်တွင်းစစ်ရေးသတင်းနဲ့အရင်ဆုံးစကြရအောင်ပါချင်းပြည်နယ်မေဒမြို့နယ်မှာတေသခံကာကွယ်ရေး CDF အဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား၄ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတယ်လို့စစ်ရေးတင်မာမှုအတွင်းစစ်ကောင်စီရဲ့ရှေ့တန်းစခန်းကအလုံးစုံရေးအဖွဲ့ဝင်တို့ CDF အဖွဲ့နဲ့ပူးပေါင်းလာတယ်လို့ကာကွယ်ရေးကောင်ဆောင်တွေကပြောပါတယ်။စကိုင်းတိုင်းတမူးမြို့နယ်မှာလည်းတမူးလုံးစုံရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြားအင်းရနေဆက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီအကြောင်း VOA သတင်းထောက်နိုင်ကွန်းအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်မင်းတပ်မြို့နယ်နဲ့စကိုင်းတိုင်းသမူးမြို့နယ်တို့မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာပါ။ပြီးခဲ့တဲ့တောက်ကြံနေ့ကနေမနေ့ကတနင်္ဂနွေနေ့ထိချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF ဖွဲ့တွေရှိတဲ့မင်းတပ်တောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာစစ်ကောင်စီတပ်ဖွဲ့ကနေထူးစစ်ဆင်ခဲ့လို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့မင်းတပ်ကာကွယ်ရေး CDF ဖွဲ့ခေါင်းဆောင်သူကပြောပါတယ်
။အခုလောလောဆယ်မှာကျွန်တော်တို့မင်းတပ်ကိုစစ်ကြောင်း6ကြောင်းလောက်လို့လာတယ်လို့ကျွန်တော်တို့ကြားတယ်။အဲ့ဒီမှာမှဒီညောင်ပိုင်းဌာနချုပ်ရှိတဲ့နေရာဖြတ်ဒီမှာတိုက်ပွဲတော်တော်ပြင်းထန်ပါတယ်ကျွန်တော်ထုံးစစ်ခံရတယ်ကျွန်တော်တို့စုပ်ပြီးနေရစစ်တပ်ကရန်ချောင်းတိုက်ပွဲရှိတယ်နောက်လေးအင်စုတိုက်ပွဲရှိမယ်ရှေးအောင်သားတိုက်ပွဲရှိမယ်နောက်တောင်ပိုင်းချမ်းမှာတော့ကျွန်တော်တို့မင်းတပ်ဒူဘီရန်ချောင်းတိုင်းဆင်းလာတဲ့စကားစမဲ့အခုရဲဘော်တွေနဲ့ချစ်ခင်မှုရှိတယ်
။ဒါပြင်ပြီးခဲ့တဲ့စနေနေ့မှာမင်းသားမျိုးနယ်ကစစ်ကောင်စီအဖွဲ့ရဲ့မကွေးအိမ်နှုမျိုးလုံခြုံရေးစခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ဖို့လှုံ့ဆော်ရမှာစခန်းနေတပ်ဖွဲ့တချို့စီတဲ့အဖွဲ့တွေနဲ့ပူးပေါင်းလာတယ်လို့စီတဲ့အဖွဲ့ခေါင်းဆောင်ကပဲဆက်ပြောပါရတယ
်။ဝန်စီနယ်ဆိုတော့ကျွန်တော်လုံတော့သူတို့ကလည်းCDM လို့ဖို့စီစဉ်ရှိတယ်ဆိုတော့ကျွန်တော်တို့လည်းပူးပေါင်းဆောင်ရတာဥယေကတော့ရဲနဲ့ဒီစားကားစားနဲ့ဆိုရင်ခုနှစ်ဦးလောက်ပါပဲစကမ်းမှာလူက12ဦးလောက်ရှိတယ်အဲ့ဒီ12ဦးထဲက4ဦးခပြေးတယ်လို့ကျွန်တော်ပြရတယ်အခုကျွန်တော်တို့ရဲဘော်တွေနဲ့ပူးပေါင်းသွားတာခုနှစ်ဦးလောက်ရှိတယ
်ပူးပေါင်းလာတဲ့ခုနှစ်ဦးထဲမှာစစ်တပ်ရာရှိတူနဲ့ရဲရာရှိတူပါဝင်ပြီးလက်နက်အင်အားဘလောက်နဲ့ပူးပေါင်းလာတယ်ကိုတော့စီရဲဖွဲ့ခေါင်းဆောင်ကပြောဆိုခြင်းမရှိခဲ့ပါဘူးမကွေအိမ်နူးမျိုးဟာမင်းသားမျိုးကနေမိုင်ခွန်30ခန့်ကွာဝေးပြီးဇွန်ကံပလက်ပလက်ဝဆက်တွေတဲ့လမ်းမှာတည်ရှိနေပါတယ်။ဒါအပြင်ဒီကနေ့မှာကံပလက်ဘက်ကနေစစ်ကောင်စီတပ်ဖွဲ့စစ်ကြောင်းတစ်ခုမင်းသားဘက်ကိုအင်အားဖြည့်ဖို့စစ်ချီလာပြီးဖြစ်လို့စိုက်ပွဲဆက်လက်ပြင်းထန်မဲ့အလားအလာရှိဦးမယ်လို့သူကပြောပါတယ်။မင်းသားမျိုးမှာပြီးခဲ့တဲ့ဧပြီလ26ရက်နေ့ကစပြီးတော့ချင်းကာကွယ်ရေးဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြားစိုက်ပွဲဆက်တင်ဖြစ်ပွားခဲ့တာပါ။ဆိုလာ20ရက်နေ့ကစလို့မင်းသား CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား14ရက်ကြာယာယီပြစ်ခတ်ရဆဲခဲ့ပြီးဇူလိုင်လ23လောက်မှာတိုက်ပွဲတစ်ပတ်ဖြစ်ပွားလာခဲ့ပါတယ်။စစ်ရေးပဋိပက္ခတွင်မင်းသားမျိုးပေါ်နဲ့ကြေးရွာတွေကစစ်ပေးချောင်ဦးကြီးတောင်းကျော်ဟာတောတောင်တွေထဲထွက်ပြေးတင်းချောင်ခဲ့ကြရပါတယ်။စစ်ကောင်စီတပ်ဖွဲ့နဲ့စစ်ရေးတင်းမာနေစဲစကိုင်းတိုင်းတမူးမြို့နယ်မှာလည်းဇူလိုင်လ24ရက်နေ့ကတမူးလုံခြုံရေးဖွဲ့ DSG နဲ့စစ်တပ်တို့ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တမူး DSG ဖွဲ့ဝင်သူကပြောပါတယ
်။ချစ်ကောင်စီနဲ့သူစောချစ်ဖွဲ့ရနေပြီးတော့မှနေမီတွားရှင်းလင်းတာအဲမှာတမူး security group နဲ့စိတ်တိုက်ပြီလို့အဲမှာပြစ်ချခကြတာတမူးနဲ့အိန္ဒိယနယ်စပ်တော်ထဲမှာပြစ်ခကြတာခါကြတော့ချစ်ကောင်စီကကိုဦးချသွားတယ်ကတဲ့တယောက်လည်းပါတယ် DSG သက်သာတော့မချဘူး
ဒီတိုက်ပွဲတွင်စစ်ကောင်စီတပ်ဘက်က6ယောက်ကြာဆုံးခဲ့တယ်လို့သမူးလုံခြုံရေးဖွဲ့ဘက်ကသတင်းထုတ်ပြန်ထားသလို VOA အနေနဲ့တိကျတိမပြုနိုင်သေးပါဘူး။မင်းသားနဲ့သမူးတိုက်ပွဲချင်းတွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။သမူးမျိုးနယ်မှာပြီးခဲ့တဲ့ဧပြီလကတည်းကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေသလိုဒေသခံတွေအိန္ဒိယနယ်စပ်ဘက်ကိုတင်းချောင်းနေမှုတွေလည်းရှိနေပါတယ်။စစ်တပ်ကနေအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ဒေသခံကာကွယ်ရေးဖွဲ့တွေနဲ့တိုက်ပွဲကြောင့်ဒေသခံပြည်သူ 39,000 ကျော်နေရစွန့်ခွာထွက်ပြေးခဲ့ရကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကခန့်မှန်းထားပါတယ်ခင်ဗျာ
။မင်းတပ်စီရဲ့အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ကိုအိမ်ကသတင်းပေးပို့သွားတာပါရှင်။အခုတော့တွေ့ဆုံမင်းမြတ်ခန့်တခုတင်ပြပေးချင်ပါတယ်။စစ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုနဲ့ကြုံတွေ့နေရခြင်းCOVID-19 ကပ်ဘေးရောဂါကူးစက်မှုတွေတိုးလာတာကိုပါကြုံရတဲ့မြန်မာပြည်သူတွေအတွက်စိတ်ပိုင်းဆိုင်ရာအရာရင်ဆိုင်ဖြတ်ကျော်နိုင်ရေးဆောင်းရမ်းရှောင်းရမ်းတွေကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စု Vermont ပြည်နယ် Vermont တက္ကသိုလ်မှာကုသရေးဆိုင်ရာစိတ်ပညာကိုပါရဂူဘွဲ့စီးပူနေရင်ကုသရေးကိုပါတွဲဖက်လုပ်ကိုင်နေသူစိတ်ကျန်းမာရေးပညာရှင်မဖြူပန်းနုခင်ကိုမတင်ငိထိုက်ကဆက်သွယ်မေးမြန်းထားပါတယ်။
ဟုတ်ပါတယ်ရှင်ဒီ COVID-19 ရောဂါခံစားနေရသူတွေဟာဗိုင်းရပ်စ်ရဲ့ဒဏ်ရောဂါရဲ့ဒဏ်ကိုသာမကပဲတစ်ဖက်မှာလည်းစိတ်ပိုင်းဆိုင်ရာထိခိုက်ခံစားနေကြရတာဖြစ်ပါတယ်ဒီတော့ COVID-19 ရောဂါကိုယ်တိုင်ကူးစက်ခံရချိန်မှာစိတ်ပိုင်းဆိုင်ရာဘလို့ပြင်ဆင်ထားတင်ပါတယ်ဆိုတာကိုစိတ်ချမ်းမာရေးပညာရှင်မတ်ပန်းနုကအခုလိုအကြံပြုပါတယ်
အဲ့တော့ကျမတို့အနေနဲ့အဲ့လိုအခြေအနေမျိုးမှာအရေးကြီးဆုံးသုံးနိုင်တာကိုယ့်ရဲ့အတွေးတွေခံစားချက်တွေကိုပေါ့နော်တက်နိုင်ဆုံးအကောင်းပိုက်ရအောင်ခွန်အားဖြစ်အောင်ပေါ့နော်တိစားဖို့အရေးကြီးရင်ဒုတိယတစ်ချက်ကကြတော့အရန်စိတ်ထိခိုက်ပြီးတော့ဖြစ်စီလို့ရှင်လေအမိုင်းဒီ stress တောင်မလို့ပေါ့နော်ခန္ဓာကိုယ်ရဲ့မှာလည်းအောက်ဆီဂျင်ရော့လာဖြစ်နိုင်တယ်အလိုလျောက်နှလုံးခုန်နေပြီးတော့နေလို့ထိုင်လို့မကောင်းနိုင်ဖြစ်တယ်ဆိုတော့ဒီ relaxation ပေါ့နော်တက်နိုင်တဲ့များအကျောလျှော့ပြီးတော့စိတ်သက်သာရရအောင်နေဖို့လည်းအရန်အရေးကြီးရယ်ပေါ့နော်အဲ့တော့ဟိုအဓိကအဲ့ခုနကကျွန်မပြောတဲ့အကောင်းမြင်စေတက်တဲ့နေရာလောက်တယ်ဆိုတော့အာတက်တဲ့နေရာတိစောက်တယ်ဆိုတဲ့ခါမှာတတိယအရေးကြီးဆုံးပဲဖြစ်တယ်ပေါ့နော်ကျွန်မတို့ဒီခုထုံးမှာတော့ဒါဟို self awareness လို့ပြောတာပေါ့နော်ဒီဟိုစိုးရင်စိတ်တွေကြောက်စိတ်တွေအာစိတ်တကြစလိုမျိုးဖြစ်လာတဲ့ခါမှာကိုယ့်ဘာသာတတိလေးနဲ့ထင်ပြီးရောကိုယ့်ဘာသာပြောလို့ရတာပေါ့နော်ဟိုငါတို့ပြည်သူကြီးမသိဆုံးတဲ့နေရာသိသွားတယ်သိဆုံးဆုံးမသိဆုံးနေမဲ့ဆုံးသွားတဲ့လူတွေရောရှိရဲဒါပေမဲ့တတ်တာလိုက်တဲ့လူတွေလည်းအများကြီးပဲရှိရဲမှန်တိုင်းပေါ့နော်ဒီကျွန်တော်တို့ဒီ statistic အရာပေါ့လေ number ရေးကြည့်လိုက်မယ်ဆိုလို့ရှိရင်ဟို covid ဖြစ်လာပြီးတော့တတ်တာသွားတဲ့လူတွေကပိုများရဲပေါ့နော်
ကိုဗစ် -19 ကပ်ဘေးကာလမှာနိုင်ငံတော်ဝန်ကြီးကွယ်ပဲအဖြစ်ဆိုးတွေအများအပြားကလူမှုကွန်ရက် Facebook မှာနေ့စဉ်ဆိုးသလိုတက်လာတာကြောင့်ကိုဗစ် -19 ကူးစက်လူနာအနေနဲ့ Facebook လိုမျိုးလူမှုကွန်ရက်တွေတုံးတာကိုရှော့ဖို့ကိုလည်းမပန်းနုကအကြံပြုပါတယ်
ပေါ်စကဖြစ်သွားပြီဆိုလို့ရှိရင်နောက်တစ်ခုကောင်းတာရောဒီ social media ကိုလည်းအချိန်လျှော့ပြီးရောပေါ့နော်ကိုကျမ်းမာရေးကိုပဲကိုပြန်လဲတိစောက်လိုက်ပါပေါ့နော်ပြန်လဲတိစောက်တဲ့အခါမှာလည်းပြန်ကောင်းတဲ့လူတွေအများကြီးအဲအကြောင်းကိုလည်းကျမတို့ကဒီ online မှာဖတ်ရလိမ့်မရှိဘူးအမိုင်တွေ့နေရတာပေါ့နော်ကို news feed မှာ oxygen ပြတ်သွားတာတို့ဟိုဆုံးရှုံးသွားတဲ့မိသားစုဝင်တွေကိုချစ်ခင်တဲ့လူတွေအကြောင်းကြီးပဲဒါပဲဖတ်ရတော့စိတ်ထိခိုက်ကြတာပေါ့နော်ဒါပေမဲ့ပြန်ကောင်းတဲ့လူတွေလည်းအများကြီးရှိရဲ့ပြန်ကောင်းတဲ့လူတွေကလည်းကျမတို့ကိုယ်ဝန်သိရတာပေါ့နော်တို့ကဩသူတွေအများကြီးဆုံးနေအချိန်မှာငါကောင်းလာတဲ့တည်င်းကိုတချို့ကလည်းမတင်တော့ဘူးပေါ့နော်မတင်ရတာရှိရင်ဆိုတော့ကြောင်ငါအဲ့ဒီမှာပါမဖြစ်မယ်ဆိုရင်ယုံကြည်ချက်မျိုးပေါ့နော်အာတိဆောက်ပေးပါကိုကဒီအတွေးတွေအရင်ခက်ခဲလာခံစားချက်တွေပြင်းထန်လာတဲ့အခါမှာဘာမှမစဉ်းစားသေးဘဲနဲ့ကြဖြစ်လာမှတော့ငါရင်ဆိုင်မရမယ်ဒါပစ္စုပန်တက်တက်နေပြီးတော့ပေါ့နော်ဝင်နေထွက်လေးပဲငါမှတ်လိုက်မယ်ဆိုပြီးတော့အဲ့လိုလုပ်လို့ရပါပေါ့နော်အဲ့အမိုင်ကျွန်တော်အရင်ကောင်းတဲ့ deep breathing exercise လေးဆိုရှိရပေါ့ deep breathing exercise ဆိုတာဒီပေါ့ကျွန်တော်ပုံမှန်ရှိနေရဲ့ပုံသဘောမျိုးမဟုတ်ဘဲနဲ့ဟိုခန္ဓာကိုယ်ရဲ့ဝမ်းမိုက်တဲ့တည်းရောက်တဲ့အခြေကိုရှုကြည့်မယ်ဆိုပြီးမြင်အောင်ပြီးတော့ဝင်လေကိုတစ်ကနေလေးထိရှိပြီးတော့ရှုသွင်းတယ်ထွက်လေကိုလည်းတစ်ကနေလေးထိရှုသွင်းတယ်ပေါ့နော်အဲ့တော့မျက်လုံးလေးမိတ်ပြီးတော့ကိုယ်ဟိုဝမ်းမိုက်တဲ့တည်းရောက်တဲ့အခြေပေါ့နော်ဝင်လေ1 2 3 4ဆိုပြီးရှုသွင်းလိုက်တယ်နောက်ဟိုဝမ်းမိုက်ကနေပဲထွက်လေတစ်ချက်ကို1 2 3 4ဆိုပြီးရှုထုတ်လိုက်တယ်ပေါ့နော်အဲ့တော့တစ်ချက်ရှင်းစီရေးလိုက်တဲ့အခါမှာအဲ့ရလေးငါမလားလို့ရတယ်တော်တော်စိတ်တည်ငြိမ်သွားအောင်တွေ့ရမယ်ပေါ့နော်
COVID-19 လူနာတွေရဲ့မိသားစုဝင်တွေအနေနဲ့လည်းလူနာကိုစိတ်ပိုင်းဆိုင်ရာအားပေးနှစ်သိမ့်ပေးနိုင်ဖို့ကအရေးကြီးတယ်လို့ပဲဒီကပ်ဘေးယောဂါကြီးကိုကျော်လွှားနိုင်မယ်ဆိုတဲ့ယုံကြည်ချက်အပြည့်နဲ့ဖြတ်သန်းနိုင်ကြဖို့စိတ်ပိုင်းဆိုင်ရာပြင်ဆင်ထားရှိရေးဘာတွေများလုပ်တင်တယ်လဲဆိုတာကိုလည်းကျွန်မမေးမြန်းထားပါတယ်
။ကိုကတည်တည်ငြိမ်ငြိမ်နဲ့ပေါ့နော်လူနာအားပေးဖို့အရေးကြီးပါတယ်။ပြန်ကောင်းလာတဲ့လူတွေအများကြီးရှိရဲ့ပြန်ကောင်းတော့မှပေါ့နော်နောက်ပြီးတော့ဒီခုနလိုပေါ့အဆုံးသွားတဲ့လူရအများကြီးရှိရတာမဲ့တည်င်းနေတယ်မှာပိုကောင်းတဲ့လူတွေရဲ့တည်င်းကိုတွေ့ရလိမ့်မရှိဘူးပိုကောင်းလာတဲ့လူတွေလည်းအများကြီးရှိပါအဲ့ဒီပါပူပါအမယ်ပေါ့နော်တာမင်းလေးပြပြပေးပါနောက်တစ်ခါကျတော့ပေါ့လေဟိုခုနလိုအဲခုနလိုကိုကရောအောက်ဆီဂျင်ရှားပါနေအချိန်မှာဆိုဒီလိုလိုအပ်တဲ့ခါမှာရှားလာရှားတာမျိုးစိတ်ပူတာမျိုးရှိမှာပေါ့လေတဘာဝအရာဒါမဲ့အဲ့လိုရှားနေရတဲ့အချိန်ကြီးမှာတောင်းပါပေါ့နော်တက်နိုင်တယ်များလူနိုင်နောက်ွယ်မှာလုတ်ပေးစေချင်ပါတယ်သူရှိမှာရောင်ရက်ခတ်ပြီးတော့အဲ့လိုမျိုးကြောက်နေရမျိုးမဟုတ်ဘဲနဲ့ပေါ့နော်အဲတက်နိုင်တယ်များသူ့နောက်ွယ်မှာပဲပေါ့နော်တက်နိုင်တယ်လူဝဲတများဖြည့်ရှင်လို့ဖြည့်ရှင်ပြီးတော့သူ့ကိုကောင်းတဲ့စိတ်လေးနဲ့ပဲခွန်အားပေးပေးပါပေါ့နော်ဥမာအဖြစ်မှာ10ရက်14ရက်ဆိုရင်လူတွေကအရင်ကြီးအသက်ရှူကြနေမှာတော်တော်လေးတတ်တာသွားပြီးအခုကမထားပါ6ရက်9ရက်ရှိပြီဆိုလမ်းတဝက်ကျူပြီပေါ့ပျောက်တော့မှာပျောက်မဲ့ပိတ်ကြပေါ့ဖြစ်ကျွန်နိုင်မယ်လို့ယုံကြည်ရယ်ပေါ့နော်အဲကျော်ဖြစ်နိုင်မှာရယ်နောက်တစ်ခါသူတို့ဟိုလူတူတယောက်ရှင်စီမှာဘဝမှာလောကဒဏ်ကြီးအများကြီးလေးရင်ဆိုင်ခဲ့ရပွေပေါ့အဲ့ဒါလေးတွေသူတို့အားပေးပေးပါပေါ့နော်အရင်တုန်းကလည်းအဲဒီလိုဒုက္ခအမျိုးဆုံးကြုံခဲ့ပူတဲ့အဲရောကလည်းမိသားစုအနေနဲ့ကျော်ဖြစ်နိုင်ခဲ့တယ်သူမဟုတ်သူတူတယောက်လူနာတူတယောက်အနေနဲ့ပေါ့နော်ဘယ်လိုဒုက္ခကြီးခံစားပြီးရင်ဆိုင်နိုင်ခဲ့တယ်ပေါ့သူတို့ဘလောက်စိတ်ရကြံ့ခိုင်နိုင်ကြောင်းအသိပေးပေးပါပေါ့နော်ဒီကိုဗစ်ကိုအော်ကြောက်စရာမလိုစိတ်တကြစရာမလိုတူတူရင်ဆိုင်ကြမယ်ကြော်ဖြစ်နိုင်မှာဖြစ်တယ်ဆိုတော့ဒါအဝဲအဲ့ message ကိုပဲခဏခဏပေါ့နော်ပြောပြပါလို့
လက်ရှိ COVID-19 ကပ်ဘေးကာလမှာအသိမိတ်ဆွေတွေဆွေမျိုးတွေမိသားစုဝင်တွေကိုလက်လွတ်ဆုံးရှုံးလိုက်ရသူတွေလည်းရှိနေပါတယ်နိုင်ငံရေးအကျက်တဲကာလနောက်ကပ်ဘေးယောဂအကျက်တဲကာလမှာချစ်ရခင်ရသူတွေကိုအပြည့်အဝကူညီဆောင်ရွက်မပေးနိုင်ဘဲလက်လွတ်ဆုံးရှုံးခဲ့ရသူတွေအနေနဲ့လည်းစိတ်ပိုင်းဆိုင်ရာထိခိုက်ခံစားနေကြရပါတယ်။ဒီအခြေအနေကိုရောဘယ်လိုကုစားနိုင်မှာလဲ။နားဆင်ပါရှင်
။ဒီအဆိုးဆုံးတွေဖြစ်လာတဲ့အခါမှာအရှိကိုအရှိတိုင်းလက်ခံနိုင်ဖို့ကြိုးစားရတယ်။ဘာလို့ဒါကိုကျွန်တော်တို့ radical acceptance support အရှိကိုအရှိတိုင်းလက်ခံတယ်ဆိုတာမဖြစ်တဲ့နဲ့ဟာရောဖြစ်သွားပြီးမတရားမှုတွေပေါ့နော်မဆုံးရှုံးတဲ့ပြည်သူတွေကိုချစ်ခင်တဲ့သူတွေဆုံးရှုံးလိုက်ရပြီဒါပေမဲ့ဒါပြီးသွားဖြစ်ပြီးသွားရဖြစ်တဲ့အတွက်ကြောင့်ပေါ့နော်ပထမဆုံးအနေနဲ့တော့တတ်နိုင်တဲ့မြတ်တာကိုလောကဓာတ်ကိုရင်ဆိုင်နိုင်ဖို့လက်ခံနိုင်ဖို့လေ့ကျင့်ခြင်းပေါ့နော်လေ့ကျင့်တဲ့ဆိုတဲ့အခါမှာခုနကလည်းမြေဒီဆုံးသွားတဲ့လူတွေကကိုယ့်ကိုဘယ်လိုရင်ဆိုင်စေချင်မလဲပေါ့နော်ကိုချစ်ခင်တဲ့လူတွေကသူတို့ကဒီမှာတော့ကိုနားမှာမရှိတော့ဘူးဒါပေမဲ့သူတို့ကလည်းကိုယ့်ဘယ်လိုဆက်ပြီးတော့အရှင်ပန်သွားစေချင်မလဲပေါ့နော်မစိတ်တကြပြီးအိရာရဲလဲနေစီမလားတော့မဟုတ်လို့ချင်းကိုယ်တိုင်လက်ကျမကြီးကိုဟိုဂယူးဆိုင်ပြီးတော့ကိုဗစ်ကိုလည်းရင်ဆိုင်မယ်စစ်ကောင်စီလည်းရင်ဆိုင်မယ်ဆိုရဲပေါ့နော်စိတ်နဲ့အဲအကောင်းဆုံး ခွန်အားမွေးမြူပြီးတော့ပေါ့ရှေ့ဆိုင်စေခြင်းမလားသူတို့ကဘလို့ငို့ငါ့ကိုရှေ့ဆက်စေခြင်းမလဲအမျိုးလေးစဉ်းစားပေးပါပါ
COVID-19 ကရောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေစိတ်ပိုင်းဆိုင်ရာရင်ဆိုင်ကြောက်ဖြတ်နိုင်မယ့်နေ့တွေအကြောင်းမှသတင်းထိုက်ကအမေးအမြန်းတင်ပြသွားတာပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့အချက်အလက်တွေအရကမ္ဘာတစ်ဝန်း COVID နဲ့သေဆုံးသူက၄သန်းကျော်ရှိနေပါပြီ။ပြီးခဲ့တဲ့နှစ်တရာအတွင်း AIDS ကရောဂါ၊တုတ်ကွေးနဲ့ဝမ်းရောဂါတို့လိုကရောဂါအများကြီးဖြစ်ပွားခဲ့ပါတယ်။အခုနောက်ဆုံးသုတေသနတွေ့ရှိချက်တွေအရဒီကရောဂါတွေကိုသာစီနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ Carol Pearson သတင်းပေးပို့ထားတာကိုကိုငင်းချန်းကအတင်ပြချပါတယ
်။တချို့တိုင်းပြည်တွေမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုလှိုင်းတွေမဖြစ်အောင်ပြင်ဆင်နေတဲ့အချိန်မှာတချို့တိုင်းပြည်တွေကဆရာဝန်တွေကတော့လူတွေကိုဗစ်ကာကွယ်ဆေးထိုးဖို့တောင်းပန်တိုက်တွန်းနေရပါတယ်။အာကင်ဆော့ပြည်နယ်ဝါရှင်တန်ဒေသဆေးရုံကဒေါက်တာမိုက်ကယ်ဘိုးဒင်းက
I'm Dr. Michael Bolding
ကျွန်တော်ဒေါက်တာမိုက်ကယ်ဘိုးဒင်းပါ။ကိုဗစ်ဌာနမှာအလုပ်လုပ်နေတာ16လရှိနေပါပြီ။ကျွန်တော်ဌာနမှာကိုဗစ်အခြေအနေဘယ်လိုရှိလဲဆိုတာနေတိုင်းမေးကြပါတယ
်။ကာကွယ်ဆေးမထိုးရသေးတဲ့အသက်20 30အရွယ်လူနာတွေရောဂါဝေဒနာကိုအပြင်းအထန်ခံစားနေရပါတယ်လို့ဒေါက်တာဘိုးဒင်းကပြောပါတယ
် With no comorbid conditions
ယောဂအခမ်းမရှိသူတွေလည်းအသက်ရှူဆက်ပေါ်ကိုရောက်နေပါတယ် BiPAP လို့ခေါ်တဲ့အောက်ဆီဂျင်ဆက်နဲ့ရှင်နေရပြီးတော့အပြင်းထန်ကိုခံစားနေရပါတယ်ကာယောဂကာလတစ်လျှောက်လုံးအခုလောက်ချင်းနေမဆိုးဘူးပါဘူ
းကာကွယ်ဆေးနဲ့ဆိုရင်တော့ COVID-19 ကြောင့်အပြင်းထန်ခံစားရမှာအသက်သေဆုံးရမှာတွေကိုရှောင်ရှားနိုင်ပါတယ်ကာယောဂတွေကိုကာကွယ်ဖို့ဖွဲ့ထားတဲ့ Resolve to Save Life အဖွဲ့က Amanda McKellen က
We're calling for a global goal of
ကျမတို့ကတကဘာလုံးလိုက်နာကျင့်သုံးသင့်တဲ့ခွန်တစ်ခွန်ရည်မှန်းချက်ကိုလုပ်ဖို့တိုက်တွန်းနေပါတယ်။ခွန်တစ်ခွန်ဆိုတာကကူးစက်မှုဖြစ်ပွားရင်9ရက်အတွင်းသိဖို့၊1ရက်အတွင်းသတင်းထုတ်ပြန်ပေးဖို့နဲ့9ရက်အတွင်းထိရောက်တဲ့တုံ့ပြန်မှုတွေလှုံ့ဆော်ဖို့ပါ
။ကယောဂါတွေကိုကာကွယ်လို့ရတယ်လို့သူကပြောပြီးတော့ယူဂန္ဒါနိုင်ငံကိုဥပမာအဖြစ်ပေးပါတယ်။ယူဂန္ဒါနိုင်ငံဟာကွန်ဂိုနဲ့နယ်စပ်မှာအီဘိုလာဖြစ်ပွားတာကိုလက်တလောအတွင်းတားဆီးနိုင်ခဲ့တာပါ။အမန်ဒါမက်ကယ်လန်က
Uganda responded to the risk.
Uganda နိုင်ငံကအနေအကိုတုံ့ပြန်ပြီးသူတို့အတိုင်းဝိုင်းနဲ့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုပြင်ဆင်ထားနိုင်ခဲ့ပါတယ်။နေဆက်တချောင်စောင့်ကြည့်တာတွေကိုအားဖြည့်ထားတာကြောင့် Ebola ရောဂါကိုကာကွယ်နိုင်ခဲ့တယ်လို့ကူးစက်ခဲ့ရင်ချက်ချင်းထိထိရောက်ရောက်ပြုစုကူတာပေးနိုင်ခဲ့တာကြောင့်ကာယောဂါအဆင့်ထိမရောက်ခဲ့ပါဘူး
။ Resolve to Save Life အဖွဲ့က April လတုန်းကထုတ်ပြန်ခဲ့တဲ့မဖြစ်ခဲ့တဲ့ကာယောဂါများဆိုတဲ့စာတမ်းမှာဆိုရင်လဲကာယောဂါကိုတားဆီးခဲ့တာရှောင်နိုင်ခဲ့တဲ့တိုင်းပြည်တွေအကြောင်းဥပမာအဖြစ်ထည့်သွင်းထားပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လည်း2014ခုနှစ်ကအီဘိုလာရောဂါကိုတားဆီးနိုင်ခဲ့ပြီးဘရာဇီးမှာဆိုရင်လည်းအသက်ဝါရောဂါတစ်မျိုးဖြစ်တဲ့ Yellow Fever ရောဂါကိုကာကွယ်နိုင်ခဲ့ပါတယ်။ဒီဥပမာနှစ်ခုလုံးမှာဆိုရင်ကျန်းမာရေးတာဝန်ရှိသူတွေဟာတုံ့ပြန်မှုတွေကိုပေါင်းစပ်ညှိနှိုင်းနိုင်ခဲ့တယ်လို့ထိထိရောက်ရောက်သတင်းထုတ်ပြန်နိုင်ခဲ့ပြီးအာယုံစူးစိုက်တဲ့ခေါင်းဆောင်မှုခေါင်းကိုလည်းပြသခဲ့ကြပါတယ်။ကောင်းမွန်တဲ့ခေါင်းဆောင်မှုနဲ့လူအတိုင်းဝိုင်းကြယုံကြည်မှုတည်ဆောက်ထားဖို့ကအဓိကအချက်တွေပါပဲလို့မက်ကလန်ကပြောပါတယ
် You can't just come when something bad
ချီနေရီဆိုးလာမှရောက်လာလို့မရပါဘူးတစ်ချိန်လုံးအတူရှိနေရပါမယ်သူတို့ရှိတဲ့နေရာမှာတွေ့ဆုံတဲ့အပြင်သူတို့နေစဉ်လိုအပ်တဲ့ကျန်းမာရေးအချက်လက်တွေကိုဖြည့်ဆည်းပေးပြီးယုံကြည်မှုကိုတည်ဆောက်ထားမှာပ
ါယုံကြည်မှုကောင်းမွန်တဲ့သတင်းပြန်ကြားရေးခိုင်မာတဲ့လူအဖွဲ့အစည်းတွေဟာလူမှုအတိုင်းဝိုင်းတွေအတွင်းလှုပ်ကြံဖန်တီးထားတဲ့သတင်းတွေယောဂါတွေကာကွယ်ဆေးတွေနဲ့ကုသရေးတွေကိုနိုင်ငံရေးအဖြစ်ရောထွေးတာတွေကိုတုံ့ပြန်နိုင်ပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ラインドミーターတို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOE မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရဲ့ဇူလိုင်လ29ရက်နေ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလမီတာ190အပြင် Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ voabamis.voanews.com နဲ့ပင်မစာမျက်နှာရဲ့လက်ရာဖဲမှာတွေ့ရတဲ့တိုက်ရိုက်နာဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာTV magazine နဲ့ video သတင်းတိုတွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ်ရှင်။ကျမတို့အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ blogger တွေပြောသမျှအစီအစဉ်နဲ့အပတ်စဉ်စီးပွားရေးကဏ္ဍတွေကိုနားဆင်ရမှာဖြစ်တယ်လို့ American အစိုးရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်
။သူတို့ကလည်းအောက်ဆီဂျင်လူတွေကလူနာတွေကလည်းနားလဲလာကြပြီအခုဟာလေ။တန်းလီတာဆိုရင်တန်းလီတာတူတာဟောပေါ့။မပေးရဲဘူးဘာဖြစ်လို့ညဘက်ကုံသွားမှာဆိုလို့ညမထွက်ရအမိန်လည်းထုတ်ထားရဲဆိုတော့ဒီနေဆဲကန်ယူလာလေးနဲ့ပဲတူတူ3လီတာလောက်လိုက်ပဲအမေ့ရှူတယ
်မြန်မာနိုင်ငံမှာကိုဗစ်ရောဂါနဲ့အလို့လဲရင်ဆိုင်နေရတဲ့ပြည်သူတွေအတွက်ကိုရန်ယောဂါကူခံခဲ့ရတဲ့ဆရာဝန်တူရဲ့အကြံပေးချက်အပြည့်အစုံကိုလည်းနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်မြန်မာစစ်တပ်ရဲ့ဖေဗူအာရီအာဏာသိမ်းမှုနဲ့ဒီမိုကရေစီလိုလားသူတွေအပေါ်နှိပ်ကွပ်မှုတို့တုံ့ပြန်သောအားဖြင့်မြန်မာစစ်ခေါင်းဆောင်အပါအဝင်လူပုဂ္ဂိုလ်နဲ့မိသားစုဝင်တချို့အပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုဗန်နာရေးဝန်ကြီးဌာနရဲ့ OFAC ခေါ်နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးယုံကနိုင်ငံတော်အုပ်ချုပ်မှုကောင်စီဝင်3ဦးနဲ့စစ်ကောင်စီခန့်ဝန်ကြီး4ဦးမြန်မာစစ်ကောင်စီနဲ့ပတ်သက်သူ22ဦးနဲ့ရခိုင်တံခတ်ထားပြီးစစ်အရာရှိကြီးတွေရဲ့အရွယ်ရောက်ပြီးသားသမီး15ဦးတို့ကိုအခုတစ်ချိန်တံခတ်ဖို့ရွေးချယ်လိုက်တာဖြစ်ပါတယ်။ဒါအပြင် One Bao Tattoo 24 Limited သူ့ရဲ့လက်အောက်ခံအဖွဲ့အစည်းနှစ်ခုနဲ့ King Rail Technology Company ကိုလည်း American ဘဏ္ဍာရေးဝန်ကြီးဌာနတံခတ်အရေးယူတဲ့စီးရင်မှာထပ်တိုးလိုက်ပါတယ်။ဒီလုပ်ငန်းတွေဟာမြန်မာစစ်တပ်ကိုအခွန်ပန်းတာသို့ဒီမဟုတ်အခြားသောပံ့ပိုးကူညီမှုတွေပြုလုပ်နေကြတာဖြစ်ပြီးဝမ်ပေါ့ကုမ္ပဏီနဲ့လက်အောက်ခံအဖွဲ့အစည်းတွေဟာဆိုရင်အလုတ္တမားအခွင့်အရေးနဲ့လူအခွင့်အရေးတွေကိုလက်ပတောင်းကျင်းနီစီမံကိန်းအပါအဝင်နေရာတွေမှာနှစ်ရှည်လများချိုးဖောက်ခဲ့ကြတာလည်းဖြစ်ပါတယ်ဒီလုပ်ရက်တွေဟာစစ်တပ်နဲ့စစ်ခေါင်းဆောင်တွေသူတို့လုပ်ရက်ကိုနောက်ပြန်လှည့်ပြီးဒီမိုကရေစီပေါ်ဆောင်ပေးတဲ့အထိတန်ခတ်မှုတွေကိုဆက်လက်ပြုလုပ်သွားမယ်အရေးယူမှုတွေချမှတ်သွားမယ်ဆိုတာပြသလိုက်တာပဲဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကထုတ်ပြန်ကြေညာချက်တစ်ခုထဲမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဟာမြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီနဲ့အာဏာသိမ်းမှုထောက်ခံသူတွေရဲ့လုပ်ရက်တွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိလာအောင်တိုးမြှင့်လှုံ့ဆော်ဖို့တာဝန်ယူပါတယ်။မြန်မာစစ်တပ်အနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုလိုက်နာအကောင်အထည်ဖော်ဖို့မတရားထိမ့်သိမ်းထားသူအလုံးကိုလွှတ်ပေးဖို့နဲ့မြန်မာဒီမိုကရေစီလမ်းကြောင်းကိုချက်ချင်းပြန်လဲတိဆောက်ဖို့အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းသွားမှာလည်းဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ဒီမိုကရေစီရေးကိုဖိနှိပ်မှုနဲ့ပြည်သူတွေအပေါ်ရက်စက်အကြမ်းဖက်မှုတွေဟာလက်ခံနိုင်ပွဲမရှိဘူး။အခုနောက်ဆက်တွဲချမှတ်လိုက်တဲ့တံခတ်မှုတွေဟာဆိုရင်စစ်အာဏာသိမ်းမှုနဲ့ဆက်လက်ဖြစ်နေတဲ့အကြမ်းဖက်မှုအတွက်တာဝန်ရှိတဲ့သူတွေတာဝန်ယူမှုတာဝန်ခံမှုရှိစေဖို့အတွက်စစ်တပ်နဲ့စစ်ကောင်းဆောင်တွေရဲ့အခွန်ဝင်ငွေရရှိတဲ့လမ်းကြောင်းတွေကိုပြစ်မှတ်ထားလိုက်တာဖြစ်တယ်လို့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးကော်မတီညွှန်ကြားမှုကပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရှင်။
အခု ခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီးတော့ VOA ရဲ့အားပေါ်မှဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာ COVID-19 ကာယရောဂါပိကူးစက်မှုဖြစ်ပွားမှုနှုန်းနဲ့ရင်ဆိုင်နေရခြင်းအောက်ဆီဂျင်နဲ့ဆက်ဆက်ပစ္စည်းတွေမလုံမလောက်ဖြစ်ပြီးတော့ဈေးလည်းတက်နေပါတယ်။ဒီအချိန်မှာဈေးကွက်တွင်အောက်ဆီဂျင်အိုးတွေနဲ့အောက်ဆီဂျင်နှောက်ထပ်ဝင်လာနိုင်မယ့်အခြေအနေဈေးနှုန်းအခြေအနေတို့ကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်။
ဆရာအခုဆိုလို့ရှိရင်ဒီဈေးခွက်ထဲမှာအောက်ဆီဂျင်အိုးကလည်းလွယ်လွယ်ဝယ်လို့မရဘူးဈေးကလည်းကြီးနေပါတယ်ဆရာဆိုတော့ဒီအောက်ဆီဂျင်အိုးလွယ်လွယ်ဝယ်လို့ရမယ်ဈေးလည်းလျော့မယ်ဆိုတော့နီလန်မျိုးများရှိပါသလားဆရာတို့ဘာများလုပ်လို့ရနိုင်ပါသလဲ
အဲပထမအဦးဆုံးကျွန်တော်တို့ဆော်ဖဲတာတော့ဗျာဟိုတခြားလူတွေပြောရင်တော့ဝေးတာကိုယ့်အကူပေါ့နော်ဟိုတနိုင်တပိုင်ကိုယ့်မိတ်ဆွေတကယ်ချင်းနေစုပြီးတော့ကျွန်တော်တို့တွင်းနေတာပေါ့နော်ဟိုတည်းတွင်းနေတာမကြာမီပဲရောက်မယ်အဲ့အကြိုင်တော့အရင်တိုင်းဒီဘာကျွန်တော်တို့ရောင်းအောင်ပေါ့နော်လက်ရှိအောက်ဆီဂျင်အိုးဆိုလဲတကယ်အရင်ရကြတော့ဗျာဟိုအိုးရွေးဆိုရင်တသိန်းခွဲတော့ဆိုရင်ရှိတာပြင်မာ၄၅သိန်းကီလိုမီတာဆိုရဲအရင်က2000ကျော် 2000 ခွဲလောက်ရှိတာတကယ်သူတို့ရောင်းနေရ 8000 သိန်းရောင်းနေတာပေါ့နော်အဲ့ကျွန်တော်တို့တွေအခုလုံးထောင်နဲ့ရှိပြီးတော့ကျွန်တော်မိတ်ဆွေတွေတွင်းနာရှိတယ်ကျွန်တော်တို့ကိုယ်တိုင်လည်းတွင်းနာရှိတယ်ပေါ့နော်နောက်ဒုတိယချက်ကတော့ကျွန်တော်မနေ့ကတော့ကတော့ UMS စီရင်စီဝေးမှာရတဲ့ဘက်တည်းပြီးဆွေးနွေးကြတယ်ကျွန်တော်လည်းဝိုင်းပြီးတော့ဆွေးနွေးတာပေါ့နော် UMS ကတော့အတင်းအနေနဲ့ဟောတာသူတို့ကသွင်းပြီးတော့စင်ပြေးနိုင်တယ်ပြောတော့ဒါသူတို့အနေနဲ့ဒါဆောင်ရွက်ပေးဖို့တော့လက်ရှိလုပ်နေပါတယ်ခြံထဲအတင်းအဖွဲ့တွေလည်းစုစည်းပြီးတော့ပြင်ဖို့နော်အဲ့ကြိုင်ပိုတက်တာပေါ့ဗျာဘာလို့လဲဟိုဒီ demand နဲ့ supply ဆိုတော့ဈေးတွေအားလုံးအတင်းနေအောင်ပါရဲ့သွားပြောလို့လည်းမရဈေးရောင်းတဲ့လူတွေတော့ခက်ပေါ်ရှုပ်သွားလို့ပေါ့နော်အဲ့တော့ကျွန်တော်တို့မြင်တာကတော့supply များအောင်ကျွန်တော်ထည့်လိုက်ရင်တို့တို့ဈေးကျပါမယ်ပေါ့နော်အဲ့တော့ကျွန်တော်တို့လည်းဒါအကြမ်းပါပဲကျွန်တော်ဆိုရင်ကျွန်တော် social media မှာတင်ပေးထားပါတယ်ဟိုဒီ oxygen concentrator ရော oxygen ရောကျွန်တော်တို့ဟိုရင်းနှီးပါနဲ့တက်တက်တာနဲ့ရောင်းချပေးဖို့ကျွန်တော်လုပ်နေတယ်မတက်နိုင်တဲ့လူတွေလည်းအားရမ်းပေးမယ်ဆိုတဲ့အားကြီးကျွန်တော်လုပ်နေပါတယ်လက်ရှိလည်းရှိတဲ့အစည်းတွေကျွန်တော်တို့အားရမ်းပေးတဲ့အားမျိုးပေါ့ deadline တွေကျွန်တော်တို့ဆောင်ရွက်ပေးတာကိုလုပ်ပါတယ်အဲ့တော့ဒုတိယချက်ကတော့ကျွန်တော်တို့က oxygen အိုးနေမကဘူးကျွန်တော် oxygen set ပေါ့နော
်ဟုတ်ကဲ့
ဖြည့်ဖို့အတွက်လည်းအခက်အခဲရှိတယ်ပဲကြောင့်မလို့ဒီအောက်ဆီဂျင်ဖြည့်ဖို့အတွက်ကိုလည်းဒါစနစ်ကျလုံးနိုင်အောင်လည်းဒါ UMS season အနေနဲ့ဆင်ကျွန်တော်တို့တင်ပြထားပါတယ်ကက်ဆိုင်ရတာဘလို့ကျမ်းပါရုံကြီးဌာနတို့နောက်ဒိုင်းကောင်စီတို့လည်းညှိပြီးတော့ပေါ့နော်ဒီနေရာမှာအောက်ဆီဂျင်ကိုပို့ရနိုင်မယ်ပေါ့နောက်အောက်ဆီဂျင်ကိုဖြည့်တဲ့ plan တွေပေါ့နော်ဒါတွေလည်းကျွန်တော်တို့ကဒီ UMS season အနေနဲ့ထောက်ဖို့ရှိတယ်ကျွန်တော်တို့မိတ်ဆွေတွေလည်းထောက်တာရှိတယ်နောက်တစ်ခါဒီလူမှုရေးအသင်းအဖွဲ့မှလိုတဲ့ဟာတွေလည်းမှာပေးတာရှိတယ်အခုဆေးရုံတွေမှာလိုအပ်တဲ့ဟာတက်ပြည့်မယ်ဆိုရင်ဒီကိုဗစ်စင်တာတွေမှာလည်းဒီပလန်နေထိုင်မှုအတွက်ကျွန်တော်တို့လည်းဝိုင်းဝန်းပြီးဆောင်ရွက်ပေးတဲ့ဟာမျိုးရှိပါတယ်။အဲ့တော့ဘာပဲပြောကျွန်တော်မြင်တာတော့လာမဲ့ဒီရှေ့ဩဂတ်စဆိုရင်တော့အောက်ဆီဂျင်နဲ့ပတ်သက်ရင်တော့ထိုင်ရောက်တော့ဒါစိတ်သက်သာရမယ်နော်။တရားရင်တော့မဟုတ်တော့မှထိုင်ရောက်တော့ပြီးတယ်လို့ကျွန်တော်ညွှန်လင်းပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီတရုတ်ဘက်ကအဓိကတင်သွင်းနေတယ်လို့သိထားပါတယ်ဆရာ။ဆိုတော့ဒီတရုတ်ဘက်ကလည်းဒီအောက်ဆီဂျင်အိုးတွေတင်သွင်းတဲ့ကိစ္စကိုတားထားတယ်။နေဆက်ကနေသွင်းလို့မရဘူးဆိုတဲ့သတင်းတွေလည်းကြားပါတယ်ဆရာ။အဲ့ဒါကရောဟုတ်ပါသလားရှင်။ဘယ်လိုဖြစ်ပါလဲဆရာ
။အဲလက်ရှိပေါ့ဒီကိုဗစ်နဲ့ပတ်သက်တဲ့ဒီပစ္စည်းတွေဈေးနှုန်းတက်တဲ့အကြောင်းရင်းအချက်မှာတရုတ်နိုင်ငံကနေပြီးနေဆက်အပေါက်တွေကိုပိတ်ထားတာပေါ့။အပေါက်ဘာလို့ရှိလဲ။ဒီကတော့ဒီရွှေဒီပေါက်ကတော့ဦးစေရွှေဒီဒီကျေကောင်ရွှေဒီပေါက်ကတော့ပို့ပြီးတော့တွားလာများတယ်။အဲ့ဒီကပိတ်တာတော့ကျွန်တော်သင်6လလောက်ရှိနေပြီနော်။ဒီကျန်တဲ့အပေါက်တွေလည်းသူကတော့ကမ္ဘာပြည်မှာကိုဗစ်ကူးရဲဆိုအဲ့ဒီကတစ်ဆင့်သူတို့ဘက်ကိုကူးမှာကြောက်လို့ဆိုတော့သူကပိတ်ထားတာပေါ့နော်
။ဟုတ်ကဲ့။
အခုကတော့နိုင်ငံအစိုးရချင်းရောဒီနေဆက်မှာပြန်ညှိနှိုင်းပြီးတော့မှကျွန်တော်ဒီတရုတ်တန်ယုံနဲ့ညှိပြီးတော့မှဒီအရေးပေါ်လိုအပ်နေတဲ့ဒီကိုဗစ်နဲ့ပတ်သက်တဲ့ပစ္စည်းတွေဒီတင်ပို့ခွင့်ပြုဖို့တော့ကျွန်တော်လုပ်နေရဲ့။
ဟုတ်ကဲ့အဓိကဒီတရုတ်ဖက်ကပိတ်ထားတာပေါ့နော်ဆရာအဲ့ဒီသဘောလားရှင
်ကိုဗစ်ကူးမှာကြောက်လို့နော
်အော်ဟုတ်ကဲ့
ဘာသာလူဖက်လာတယ်သူတို့ကူးမှာကြောက်လို့ပိတ
်ဟုတ်ကဲ့ရှင်ဆိုတော့ထိုင်းဘက်ကရောတွင်းလို့မလွယ်နိုင်ဘူးလားရှင်ဆရာ
အဲထိုင်းကလည်းထိုင်းကတော့လည်းရှိရတော့ဝင်ပါတယ်တို့လို့လည်းထိုင်းဘက်ကကြတော့ဈေးပုံများတယ်ကျွန်တော်တို့ကအခုတရုတ်ဘက်ကတွင်းလို့မရတဲ့အချိန်မှာတရုတ်ပစ္စည်းကိုကျွန်တော်တို့ကဗီယက်နမ်လို့လာအိုလို့ကပတ်ပြီးထိုင်းရတဲ့ဆင့်ပြန်တွင်းကြဟုတ်ပတ်ပြီးလာရတာဟုတ်။နောက်ထိုင်းမှာကြတော့တယ်သူသူကိုယ်တိုင်ကကိုဗစ်ဖြစ်နေတဲ့အတွက်ကြောင့်ပထမပိုင်းမှာကျွန်တော်တို့ဒီဆေးရုံတွေမှာလိုအပ်တဲ့ liquid oxygen ကို ူကပြန်ပို့ပြန်ပိတ်ထားတယ်အဲဒီ၃လရဲ့မှာပြန်ပြီးဖွင့်ပြလို့လေကွေးအောက်ဆီဂျင်ရတော့ဒီဆေးရုံတွေတက်ချူချောင
်းဟုတ်ကဲ့ရှင်ဆရာနောက်တစ်ခုอ่ะဆရာခုနတရုတ်နယ်ဆက်ကတရုတ်ဘက်ကဈေးသက်တာပါတယ်လို့ဆရာပြောပါတယ်အဲ့တော့တရုတ်နယ်ဆက်ကသွင်းတဲ့ခါမှာလဲကားနဲ့တခါတည်းသွားတယ်လို့မရဘူးကိုဘက်ကားနဲ့ဒီဘက်ကားနဲ့ဆိုတော့ဒါရှိတယ်နောက်တစ်ခုကလဲမြန်မာပြည်မှာလက်ရှိอ่ะဒီစီဈေးอ่ะအတော်လေးတက်နေတယ်လို့ဟိုကြားရပါတယ်ဆရာဆိုတော့အောက်ဆီဂျင်အိုးဟာတရုတ်မှာဈေးသက်တာပဲမြဲတကယ်တမ်းဈေးခွက်ထဲကိုရောက်လာတဲ့အချိန်မှာဒီဈေးရိတ်စကားတွေထပ်ပေါင်းပြီးတော့ဟိုထင်းတဲ့လောက်ဈေးကြပါမလားဆရာ
အကြပါတယ်လက်ရှိကျွန်တော်တို့ဘလို့ပဲပြောဗျာဒီကုန်းလမ်းကတွင်တွင်တွင်တမောနယ်ပဲတွင်တွင်အောက်ဆီဂျင်စလင်ဒါ40လီတာတူပါဘောနော်ကျွန်တော်တို့ကအကြမ်းမေးရတော့ကျွန်တော်တို့တသိန်းဝယ်တဲ့တသိန်း900တောင်ပိုတက်ပါတောင်းတောင်းနဲ့တောင်းပေါ့ဒီမှာရောင်းနေရတသိန်း800တေးရောင်းနေရလေဒီတိုင်းကြတော့သူမူရင်းဈေးကဘယ်လောက်ပဲပေါင်းပေါင်းကျွန်တော်ထင်တယ်ပိုတက်တဲ့တောင်းနဲ့တောင်းပေါ့ဒီနှစ်သိန်းကျော်ဘူးတော့မရှိ
ဟုတ်ကဲ့အဲ့တော့ဆရာဒီဈေးခွက်ထဲမှာကဒါအတော်လေးလိုအပ်ချက်များနေတယ်ဆိုတော့ဒီစီးပွားရေးလုပ်သူများအနေနဲ့ရောဒီဈေးနှုန်းကိုဟိုထိန်းနိုင်ပါမလားဆရာဒီဟိုဒီစီးပွားရေးအကျိုးအမြတ်ကိုဘလောက်ပြန်ထိနိုင်ပါလဲဆရာဒီကိစ္စမှာလေဘလောက်ဈေးနှုန်းကိုဟိုတက်တက်တတာရောင်းချဖို့ဆိုတာကရောမျောလင့်ထားတယ်လို့ဖြစ်လာပါမလားဆရာ
အဲကျွန်တော်ကတော့မြင်တာတော့ခုနပြောလိုပဲဟိုပုံစံအကုန်လုံးကတော့ဗျာအကုန်လုံးကိုအရင်တိုင်းရောင်းပါလို့ပြောရတော့ဖြစ်နေတယ်ဆိုတော့ fair price ပေါ့နော် fair price ဆိုတာဗျာသူ့အရေးကတသိန်း900လောက်ကြတာဟာကိုတသိန်း900 800 တသိန်းလောက်ရောင်းတော့မှကျွန်တော်လက်ခံတာတသိန်း900လောက်ကြတာကိုခုနတသိန်းလောက်ရောင်းတဲ့ဟာကြီးကတော့ဖြစ်နေတယ်ဒီတမတ်အဲကျွန်တော်တို့ကအခုမြင်လာတော့ခုနကလိုဒီတသိန်းဝယ်ရင်းရှိရင်တသိန်းဝယ်ရောက်မှဆိုတော့ဆရာမပြောလို့ပဲလေသူရဲ့ရင်းရတာရှိတယ်ရစ်စီရှိတယ်ပေါ့နော်အချိန်ကာလရှိတယ်ဆိုတော့လည်းသူတို့တနေ့နှက်လာတဲ့ဈေးဆိုရင်တော့ကျွန်တော်ပြန်ချက်တယ်ခုတည်းကျွန်တော်တို့မြင်လာတော့တော်တော်များများကျွန်တော်လည်းရှေးဘက်လောက်ဆိုရင်တော့ကျွန်တော်များများရောက်လို့လက်ရှိလည်းပြင်းတယ်ဝယ်ထားတာတော်တော်များတယ်ဒီ information တွေရတယ် share ရမယ် oxygen concentrator ဆိုရင်ဘာဒီရောက်ဝယ်ထားတယ်လုံးနှစ်ပေါင်းအောင်ရှိအဓိကလည်းလည်းတက်ကြဲကြောင့်မရောက်ပါဘူးနော
်ဟုတ်က
ဲ့အော်ဒီပိုးရဲဆိုရဲအခုဆိုရင်ဒီမနေ့ကဒီ DNA ကစပြီးတရက်ကိုအလုံးကျွန်တော်မြင်တဲ့မရှိဘူးဆိုရင်2000နဲ့3000ကျော်လေးစီ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒါဟိုတကုံတော်ကြီးအချက်ချာရန်ကုန်မှာတော့ဒီဟာဒီဒီပစ္စည်းတွေကဒါရောက်လာဖို့လွယ်တယ်မန္တလေးလိုမြို့ကြီးမှာတော့ဒါကုံတော်ကြီးအချက်ချာမြို့ကြီးတွေမှာတော့ဒီအောက်ဆီဂျင်အိုးတွေဆက်တွေဟိုရောက်လာဖို့လွယ်တယ်ပေါ့နော်နောက်ပြီးတော့ဒီမြို့ကြီးတွေမှာလည်းလိုအပ်ချက်ကများနေတော့တခြားနယ်တွေကိုတခြားလိုအပ်နေတဲ့တခြားနိုင်ငံတွင်းကတခြားနယ်တွေကိုရောက်နိုင်ဖို့ရောလွယ်ပါမလားဆရာဒီကိစ္စကလေဟိုမျှနိုင်ဖို့ပေါ့အဲ့ဒါမှရောဆရာဘယ်လိုများဆရာတို့စဉ်းစားထားပါလဲ
ကျွန်တော်ကတော့ပဲတကယ်လူဟာတော့ကျွန်တော်မသိဘူးတော့ကျွန်တော်ကလက်ရှိတော့တွင်တဲ့ဟာမှာဟိုမနေ့ကလည်းကျွန်တော်ဒီဘလော့တိုက်နေညနေစေးဝင်တော့ဒေါက်တာဂျိုးဆိုပုံဆက်တယ်ပေါ့နော်နေနေအတိုင်းသူ့မျိုးမှာလည်းအောက်ဆီဂျင်ကို50လောက်လိုချင်တယ်ပေါ့ 40 လီတာပေါ့ဟုတ
်တယ်ကျွန်
တော်မျှပြီးဒီမှာကားတဲ့သူတို့တင်ပြီးပါဆိုစပြီးပေါ့နော်တော့ကျွန်တော်ပသိလို့အဲမျိုးကနေပြီးတော့လည်းတယောက်ပုံဆက်တာရှိတယ်ကျွန်တော်ကတော့ဗျာဟိုတယောက်တည်းဟိုတနေရာတည်းဟိုတော့အများကြီးမပြီးတဲ့ပေါ့ရန်ကုန်ပဲပြုံပြီးရပေါ့သူကသူအန်းဆိုတဲ့အန်းရခိုင်ကြီးနဲ့ဆိုရခိုင်ကြီးနဲ့ဟိုတော့တနေနယ်တိုင်းကလူဝဲချက်ရှင်တနေနယ်တိုင်းပသိလို့ဒီမြောင်းများလို့လူဝဲချက်ရှင်ဟိုကျွန်တော်တို့အနေနဲ့ကတော့ဟိုတနေရာတည်းတစ်ခုတည်းရန်ကုန်တစ်ခုတည်းရှိရအားလုံးပြုံပြီးပြရလို့မဟုတ်ဘဲနဲ့လူဝဲချက်ကိုဖွဲ့ပြီးတော့ဟိုကြောက်ဝေးပြီးလို့စဉ်းစားတာ
ဟုတ်ကဲ့ပါရှင်ဆရာဒေါက်တာဆုထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
ကာယောဂါကြောင့်မြန်မာနိုင်ငံတွင်လိုအပ်ချက်တွေကြီးမားနေတဲ့အောက်ဆီဂျင်နဲ့ဆက်ဆက်ပစ္စည်းတွေအကြောင်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာပါရှင်အခုတော့အပတ်စဉ်တင်ဆက်နေကြဘလော့ဂါတွေပြောသမျှအစီအစဉ်အလဲရောက်ပါပြီCOVID-19 ကာယောဂါကိုကျော်လွှားနိုင်ဖို့တတ်နိုင်တာအလုံးလောက်တာအပြင်စိတ်ဓာတ်မကျအောင်နေဖို့အရေးကြီးတယ်လို့ကိုရိုင်းကိုဗစ်ရောဂါဖြစ်ခဲ့ဖို့တဲ့ဆရာဝန်ကအကြံပေးပါတယ်။လက်ရှိအကြံမဖက်အာနာဖီဆန်နဲ့ CDM လှရှာမှုမှာပါဝင်နေပေမဲ့လို့ကိုဗစ်လူနာတွေကိုလှလမ်းမိတဲ့လောက်ကူတာပေးနေတယ်လို့ဒေါက်တာကောင်းခန့်ကပြောပါတယ်။ကိုဗစ်တတိယလိုင်းမှာကိုဗစ်လူနာတွေကိုကူတာပေးနေတဲ့ဆရာဝန်တယောက်ဘယ်လိုအခြေအနေတွေကျင်းပသလဲဆိုတာမဆူမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်။ ကိုဗစ်ကရောဂါတတိယလှိုင်းဖြစ်နေတဲ့မြန်မာနိုင်ငံမှာပြည်သူအချင်းချင်းတက်နိုင်တဲ့ဘက်ကနေကူညီနေကြပါရယ်အကြမ်းမဖက်အာဏာဖီဆန်ရေး CDM လုပ်နေကြတဲ့ဆရာဝန်တွေကလည်းတက်နိုင်တဲ့ဤတွေနဲ့လူနာတွေကိုကုသပေးနေကြပါရယ်လက်လှမ်းမီတလောက်လူနာတွေကိုအကြံပေးကုသပေးနေတဲ့ CDM ဆရာဝန်တစ်ယောက်ဖြစ်တဲ့ဒေါက်တာကောင်းခတ်နဲ့တငယ်ချင်းဆရာဝန်တွေဒီနေ့ကိုလူနာအယောက်100ထက်မနည်းချီပေးနေကြရတယ်လို့ပြောပါရယ
်လာပြတဲ့လူ100လောက်တော့ရှိရပြတရက်တရက်ကိုလေကျွန်တော်တို့ကကြတော့အဲ့လိုမျိုးပေါ့တကယ်ချင်းရောင်း20လောက်ဆုလိုက်တယ်ဘယ်ဖွဲ့စည်းနှဲမှလည်းမဆိုင်ဘူးပေါ့နော်ဘယ်ဖွဲ့စည်းနှဲမှလည်းမဆိုင်ဘူးဆုလိုက်ပြီးတော့သူတို့လာမေးကြတယ်လာတိုင်ပင်ကြတာတွေကိုဟိုပါပေါ့တောက်လျှောက်ဖြည့်ပေးနေတယ် page မှာကြီးညာထားတာဥပမာမနက်9နာရီနဲ့ည9နာရီအထိပဲပေါ့နော်ဒါပေမဲ့လည်းဟိုကျွန်တော်တို့လည်းဒီ9နာရီကျော်ရင်လည်းကြည့်ပြီးတော့အားရလူတွေတော့ဖြည့်ပေးနေတယ်တနေ့ကတော့အဲ့လိုမျိုးဒီ Facebook page တော့လည်းကောင်းဟိုကိုယ် personally လာမေးတဲ့လူတွေလည်းရှိပါတယ်ဒီmessage ကနေပြီးတော့လေတချို့ဆို reply တောင်မှအဲ့လိုမျိုးဟောပေါ့မပြန်ရသေးတဲ့လူတွေရှိရေပေါ့နော်အဲ့လိုများတဲ့ခါကြတော့လေဖုန်းနေလဲတနေ့ကုန်လာတဲ့ဖုန်းအများစုကလည်း covid နဲ့ပတ်သက်တာတွေပါပဲအခုအချိန်ဝင်သမျှဖုန်းက covid ပေါ့ covid နဲ့ထိုင်တဲ့ဖုန်းတွေပဲဖြစ်နေရေပေါ့နော်အဲ့လိုမျိုးအချိန်တွေတော့ရှိတယ်
လက်ရှိအခြေအနေမှာလူနာက covid ကရောဂါဖြစ်နေသလားဆိုတာမသိနိုင်ရင်တော့ covid ဖြစ်နေတယ်လို့သုံးသပ်လို့ရသူများနေပါတယ
်ကျွန်တော်အနေနဲ့ပြောရရင်ဥပမာကျွန်တော်တနေ့ညလူနာ10ယောက်လောက်လာပြီးတော့ဟိုပါပေါ့ consultation လုပ်တယ်ဆိုလို့ရှိရင်အဲ့လူနာတွေထဲမှာ9ယောက်10ယောက်လုံးနီးပါးတော့ covid လို့ကျွန်တော်တော့ပြောချင်တယ်သူတို့ရဲ့လက္ခဏာတွေရပြီးတော့ဖြစ်တာဟိုတယောက်လာပြီးတော့အဲ့လိုမျိုးပြရတယ်ဆိုရင်တိုင်းသားလုံးနီးပါးဖြစ်ကြတာဗျာလူတယောက်တိမ်မှာ covid positive တယောက်ဆိုရင်ဒါသူတို့တိမ်သားလုံး5-6ယောက်လို့ယူဆလို့ရတယ်အဲ့လိုမျိုးပေါ့နော်တိမ်လုံးတချို့လည်းအနမ်းပြောက်ကြတယ်တချို့လည်းအနမ်းမပြောက်ပေမဲ့အဲ့လိုပေါ့အပြားတက်လိုက်ကြားလိုက်မောတဲ့လူနာတွေဝမ်းပြတ်တယ်အဲ့လိုပေါ့ covid လက္ခဏာတွေများတော့တော်တော်များတယ်ဟုတ်ကျွန်တော်တယောက်ထဲဆိုရင်ဘယ်တနေ့ကို10ယောက်15ယောက်နဲ့အထက်အဲ့လိုမျိုးလာပြောကြတယ်လာမေးကြတယ်ဟုတ
် covid လူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်အလုံးအလောက်မရနိုင်တဲ့အခြေအနေမှာလူနာရှင်တွေအနေနဲ့လူနာကိုပေးတဲ့အောက်ဆီဂျင်ပမာဏပေးဖို့ကိုတော့ခြေတာနေကြရတယ်လို့ဒေါက်တာကောင်းခန့်ကပြောပြပါတယ
်။ဒီရက်ပိုင်းကတော့တော်တော်လေးစိတ်မကောင်းဘူးကြ။တော်တော်လေးစိတ်မကောင်းဆိုတာကျွန်တော်တို့ကတော့ကျွန်တော်တို့တက်နိုင်တဲ့လောက်ကိုလမ်းညွှန်ပေးနိုင်မိမယ်။အောက်ဆီဂျင်လိုတဲ့လူနာအောက်ဆီဂျင်မရရင်ကြတော့ကျွန်တော်တို့ကိုယ်တိုင်လည်းမတက်နိုင်ဘူးပေါ့နော်။အဲ့လိုမျိုးသူတို့ကိုယ်တိုင်ကလည်းထားပါတော့ကျွန်တော်တို့ကအောက်ဆီဂျင်ကို10လီတာလောက်နဲ့ဒီ face mask reservoir bag နဲ့ပေးခြင်းတယ်လို့ပြောလို့ရှိရင်သူတို့ကလည်းအောက်ဆီဂျင်လူတွေကလူနာတွေကလည်းနားလဲလာကြပြီအခုဟာလေတန်လီတာဆိုရင်တန်လီတာသူကဟောပေါ့မပေးရဲဘူးဘာဖြစ်လို့ညဘက်ကုံသွားမှာဆိုလို့ညမထွက်ရအမိန်လဲထုတ်ထားရဲဆိုတော့ဒီနေဆဲကန်ယူလာလေးနဲ့ပဲတူတူ3လီတာလောက်လိုက်ပဲမှေ့ရှူရဲကျွန်တော်က5လီတာတိုးလိုက်ပါဒါတန်လီတာတိုးလိုက်ပါလို့ပြောရင်လေသူတို့ကဟောပေါ့လက်တော့လက်ခံတယ်ဒါပေမဲ့မတိုးဘူးပေါ့နော်ကုံသွားမှာဆိုလို့ပေါ့အဓိကတော့လေသူတို့အနေနဲ့လည်းအရန်ခတ်ခဲ့ပါတယ်
ဟိုတခြားအချိန်တွေမှာဆိုရင်တော့ဒီလိုမျိုးလူနာတွေကိုကိုယ့်အတွက်ကခုပေးဖို့က facility ရောဘာအကုန်လုံးကဒီလောက်အခက်အခဲဖြစ်မှာမထင်ဘူးလေအခုချိန်မှာတော့အားလုံးကဒီဆရာနာတင်ထားလို့ဖြစ်နေတဲ့နောက်ဆက်တွဲအကျိုးတွေဖြစ်နေတဲ့ခက်ခဲနေရပေါ့လေအဲ့ဒီအချိန်ကြောင့်မလို့ဆရာဝန်တယောက်ရဲ့ခံစားမှုအခက်အခဲပေါ့အဲ့ဒါကိုလည်းပြောပြပါလား
ဟိုကျွန်တော်တို့ကတော့အကုန်လုံးကတော့ဒါဒေါသလည်းထွက်ရတယ်ဝမ်းလည်းဝမ်းနေရတယ်ပေါ့နော်အဲ့လိုမျိုးဒီအခြေအနေတွေကဒီလိုဖြစ်နေတော့လေအခြေအနေတွေကဒါဆေးရုံမှာဆရာဝန်ရှိခြင်းမရှိခြင်းနဲ့လဲတားကြီးတော့မဆိုင်ဘူးကျွန်တော်တို့တွေဆေးရုံမှာရှိလဲဟိုစီမံခန့်ခွဲတဲ့လူတွေကအောက်ဆီဂျင်ဆိုတာဆရာဝန်တွေလည်းလုပ်ပေးလို့မရဘူးပေါ့နော်အရင်ဆိုရလက်ထက်မှာကျတော့ဒါဗိုလန်တီးယားတွေကလှူရဲလူကလှူကူရဲလူကကူအကုန်လုံးကလက်တွဲညီညီလုပ်ခဲ့ကြတာဆိုတော့ဒီတော်တော်လေးကိုဟိုကြော်ဖြတ်နိုင်ခဲ့ပေါ့နော်အသေးအပြောက်အထိကိုင်းနေခဲ့တယ်ပေါ့အဲ့လိုအချိန်မျိုးပြန်ပြီးတော့ပြန်ပြီးတော့လွမ်းတာပေါ့အဲ့လိုမျိုးအခုဒါအဲ့လိုမျိုးလုပ်မယ်ဆိုရင်ဒီထက်ပိုပြီးအထူးကိနဲမယ်လို့မျှော်လင့်နေ
နိုင်ငံကိုအုပ်ချုပ်နေသူတွေအနေနဲ့ကျန်းမာရေးဝန်ဆောင်မှုကုသရေးပိုင်းလိုအပ်တဲ့ပစ္စည်းတွေအပြည့်အဝလုံလောက်အောင်မပေးနိုင်တဲ့အတွက်အခုလို CDM လုပ်နေကြတဲ့ဆရာဝန်တွေကလက်လှမ်းမိသလားကုသပေးနေကြတာပါဒီလိုအခြေအနေမှာပဲ CDM ဆရာဝန်တွေသာမကပရဟိတအကူအညီပေးနေသူတွေကိုစစ်ကောင်စီကဖမ်းဆီးနေတာဟာလူတွေကိုသေစေအောင်လုပ်နေတယ်လို့ဖြစ်နေတယ်လို့ဒေါက်တာကောင်းခန့်ကမြင်ပါတယ်
တော့ဒီစီရန်ဆောင်ဝင်တွေမဟုတ်ဘူးငကိုကနေကအင်စားပဲမဟုတ်တဲ့ဆရာဝန်တွေလည်းအခုလက်ရှိအချိန်မှာကူနေတာပဲပေါ့နော်ဒါပေမဲ့အဲ့လိုကူနေတာကိုဖမ်းခံရတယ်ဆိုတာစီရန်နင်ဖမ်းတာမဟုတ်ဘူးသူကစီရန်ဟောဟောမဟုတ်ဟုတ်ဒီအစိုးရဆရာဝန်ဟောဟောမဟုတ်ဟုတ်သူတို့ကဒီပရာဟိတလုပ်နေတဲ့လူတွေဒီတက်နိုင်တဲ့လောက်တက်နိုင်တဲ့ပိုင်းကိုလူကိုတာတနိုင်တော့ကဲနေတဲ့လူတွေကိုဖမ်းနေရဆိုတော့ကျွန်တော်ကတော့သူတို့ကိုဟိုတကယ်စေတနာရှိတယ်လို့မယုံကြည်ဘူးပေါ့နော်အဲကျွန်တော်တို့ကိုဒါဆရာနာတင်ထားပြီးတော့ covid เนี่ยเตชันแล้วตีจาสุบิเป็ดท่าเลยเว้ยแทนเนี่ยถ้าอีเนี่ยเลิกชงนี่ซิจินเนี่ยปงซันลูกเราจนเราซั่วซ้วยจินน่ะตูรู้ลิตะเกศีธนาชื่อลูกเชิญคว้นปิ้วไปลูกยาเลยเราแลมอถั่วไปสนาปะนี่จาแล้วไม่เข้าอู้คู่เชิญอ่ะถ้ากะกะบ้ามากู้เส้นเมียนยอกาผิดนี่อ่ะอิมตันกู้เส้นเมียนยอกาผิดนี่ไอ้เฉยมาดิเสี่ยวเหวนเสี่ยวมาดิกะอัตตนัยซงจู้ซาเนี่ยอูรอဟိုသူတို့ကမကူညီရဲ့အပြင်မတရားဖမ်းဆီးတာတွေလုပ်နေတာတော့ပူဆိုးအောင်လုပ်နေတယ်လို့ပဲထင်တယ်
။ CDM ဆရာဝန်ဒေါက်တာကောင်းခန့်ကကိုရိုင်းကိုဗစ်ကရောဂါဖြစ်ထားဖို့ပြီးတော့နေပြန်ကောင်းလာသူတယောက်ဖြစ်ပါတယ်။ကိုဗစ်ကရောဂါကိုကျော်လွှားနိုင်ဖို့ကစိတ်ဓာတ်မကျဖို့အရေးကြီးတယ်လို့သူကအကြံပြုပါတယ်
။ဒါကိုခံအားနဲ့ဒီဗိုင်းရပ်စ်နဲ့တိုက်တဲ့အချိန်မှာဒီခန္ဓာကိုယ်ရဲ့တုံ့ပြန်မှုတွေကြောင့်ကျွန်တော်တို့ကဖျားတာတို့နှာစီးတာတို့ချောင်းဆိုးတာတို့ဖြစ်တယ်ပေါ့နော်။အဲ့တော့ဒီခန္ဓာကိုယ်ရဲ့ခုခံတဲ့စနစ်ပေါ့နော်။အဲ့တော့အဲ့ဒါကိုဒီ immune ကိုပေါ့ကျွန်တော်တို့ကမြင့်တင်ဖို့ရေးကြည့်ရဲအဲ့ကျတော့ကျွန်တော်တို့အားရှိအောင်စားမယ်ဒါတယောက်နဲ့တယောက်နဲ့လည်းကိုခံအားချင်းရတော့မတူဘူးပေါ့နော်ငိုကနေကဆေးရုံဆေးကံပုံမှန်ပြနေရတဲ့လူတွေရှိတယ်ယောဂခံရှိတဲ့လူတွေရှိတယ်အဝါလွန်တဲ့လူတွေစိတ်တောက်တဲ့လူတွေရှိတယ်ဒီလိုလူမျိုးတွေမှာတော့ပို့ပြီးတော့ဂရုစိုက်ရမယ်ကျွန်တဲ့လူတွေအဲလူငယ်လူရယ်တွေဘာယောဂအထမ်းမှမရှိတဲ့လူတွေအသက်ကြီးတဲ့လူတွေလည်းပြန်ကောင်းတာပဲဗျအရင်ဖက်ဆွေးစကန်ဝေးတွေတုန်းကလည်းဟိုတည်တဲ့လူတွေရှိခဲ့ပေမဲ့အသက်ဆုံးတဲ့လူတွေရှိခဲ့ပေမဲ့လူတိုင်းမဟုတ်ဘူးအသက်80ကျော်90ကျော်တွေလည်းပြန်ကောင်းတာရှိတယ်အစည်းအဝေးဖြစ်လည်းပြန်ကောင်းတာရှိတယ်အဲ့လိုမျိုးပေါ့ဆိုတော့စိတ်ဓာတ်ကလည်းအရေးကြီးတယ်ကိုယ်ကံအောင်မြင့်တင်တဲ့နေရာမှာအဲ့တော့စိတ်ဓာတ်ကျပြီးတော့အောက်ဆီဂျင်မဲ့လိုက်ရှာနေလို့လည်းမပြီးဘူးပေါ့နော်ဟိုအာဟာရရှိအောင်စားဖို့လိုတယ်ကိုယ်စိတ်ပိုင်းဆိုင်ရာကိုကိုယ်ကိုယ်တိုင်မြင့်တင်ထားဖို့လိုတယ်ဆရာဝန်ညွှန်ကြားချက်ကိုတိတိကျကျလိုက်နာဖို့လိုတယ်အောက်ဆီဂျင်မရပေမဲ့လည်းတခြားကိုယ်လုံးနိုင်တာတွေလုပ်လို့ရတယ်ပေါ့နော်ဥမာအသက်ရှူလေ့ကျင့်ခန်းလုပ်လို့ရတယ်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဒီ proning ကိုအရန်လူနာတွေကိုမှောက်အိတ်ခိုင်းနေပေါ့နော်အဲ့လိုမျိုးမှောက်အိတ်လို့ရှိရင်ဒီကျွန်တော်တို့အဆုတ်မှရှိတဲ့ဒီလေပြွန်လေးတွေလေအိုးလေးတွေပွင့်သွားတယ်ချဲသွားတယ်ဒီ gas exchange အောက်ဆီဂျင်ပိုရရတယ်ပေါ့နော်အဲ့လိုမျိုးလေးတွေရှိရဲဆိုတော့ဟိုကိုတက်နိုင်တာကိုအကောင်းဆုံးလုပ်မယ်ဆိုရယ်စိတ်နဲ့ကျွန်တော်ကတော့ကြော်ဖြတ်စေချင်တယ်ကြော်လဲကြော်ဖြတ်နိုင်မယ်လို့ယုံနေဟုတ
် covid လူနာတွေကိုလက်ရှိကုသပေးနေတဲ့ CDM ဆရာဝန်ဒေါက်တာကောင်းခန့်ဖြစ်ပါတယ်အခုအချိန်မှအောက်ဆီဂျင်မရတဲ့ပြဿနာ၊ဆေးဝယ်မရတဲ့ပြဿနာတွေကြားမှာနေမကောင်းဖြစ်နေကြသူတွေရောသူတို့ကိုကုသပေးနေကြရတဲ့ဆရာဝန်တွေပါအတော်လေးအခက်အခဲကြုံနေကြရတယ်လို့ပြောပြပါရရှင်ကျွန်မစုမြတ်မော်ပါအပတ်စဉ်တင်ဆက်နေကြ blogger တွေပြောသမျှအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဇူလိုင်လ16ရက်နေ့ကကာတာနိုင်ငံမှာကျင်းပပြည်စည်းခဲ့တဲ့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားနောက်ဆုံးအကြော့ရင်းကြရေးဆွေးနွေးပွဲတိတိတသားတိုးတက်မှုမရှိဘဲနဲ့အဆုံးသတ်ခဲ့ပါတယ်။အမျိုးသမီးတွေရဲ့လွတ်လပ်ခွင့်ကိုတာလီဘန်အဖွဲ့ကအရင်ကငြင်းဆန်ခဲ့သလိုဒီအတိုင်းပြန်ဖြစ်လာမှာကိုအာဖဂန်အတော်များများကစိုးရိမ်မှုတွေရှိနေတာပါ။ VOA သတင်းထောက်မဒီမဟရင်ပေးပို့တဲ့သတင်းကိုမခင်ဖြူတွေကတင်ဆက်ထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစိုးရပြုတ်ကျခဲ့တဲ့2001ခုနှစ်နောက်ပိုင်းနိုင်ငံရေးအရာရောလူမှုရေးအရာမှာပါမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာအောင်ခေတ်သစ်အရက်ဖတ်ဥပဒေတချို့ပြဋ္ဌာန်းလာခဲ့ပါတယ်။အမျိုးသမီးတွေအလုပ်လုပ်ခွင့်မဲပေးခွင့်လွှတ်တော်ထဲမှာဝင်အရွေးခံခွင့်အပြင်နိုင်ငံကြီးနဲ့အုပ်ချုပ်ရေးပိုင်းအမြင့်ဆုံးတာဝန်တွေမှာပါအမျိုးသမီးတွေပါဝင်ထမ်းဆောင်ခွင့်ရလာပါတယ်။လွန်ခဲ့တဲ့အနှစ်20အတွင်းအမျိုးသမီးဝင်ကြီးအတော်များများရှိလာခဲ့တာပါ။အ
ာ
ဖဂန်မျိုးဆက်သစ်တွေဟာတာလီဘန်တွေရဲ့ဆွံ့ရောက်အယူအဆတွေကိုလက်ခံမဲ့မျိုးဆက်မဟုတ်တော့ပါဘူး။အာဖဂန်လူမှုအတိုင်းအဝိုင်းအထူးသဖြင့်အမျိုးသမီးတွေလက်ခံတဲ့အခြေအနေဖြစ်လာဖို့မျှော်လင့်ပါတယ်လို့အာဖဂန်အမျိုးသမီးဗောလီဘောအသင်းနီပြဇာရာဖာရာဇီပြောသွားတာပါလက်တွေ့အခြေအနေမှာတော့အမေရိကန်တပ်ဖွဲ့တွေအာဖဂန်ကနေစက်တင်ဘာလနောက်ဆုံးထားဆုတ်ခွာနေကြတယ်လို့အာဖဂန်အစိုးရနဲ့တာလီဘန်အကြားညီညွတ်ရေးဆွေးနွေးပွဲတွေကလည်းရပ်တန့်နေတာပါပြီးခဲ့တဲ့ဆွေးနွေးပွဲတွေမှာတော့လည်းအမျိုးသမီးတွေပါဝင်သင့်သလောက်မပါခဲ့ပါဘူးတာလီဘန်တာဝန်ရှိသူတွေရဲ့ဇွန်လနှောင်းပိုင်းကြေညာချက်မှာတော့ပြိပက္ခတွေပြီးသွားတဲ့အခါအမျိုးသမီးတွေအတွက်အလုတ်ကိုင်းတဲ့ပညာရေးအခွင့်အလမ်းတွေရှိရပါစေမယ်လို့ကတိပေးထားပါတယ်။ဒါပေမဲ့လည်းတာလီဘန်တွေသိမ်းယူထားတဲ့နေရာတွေမှာအမျိုးသမီးတွေအပေါ်တင်းကျပ်ကန့်သတ်မှုတွေရှိနေဆဲဖြစ်ပြီးဒါကိုအာဖဂန်အများပြားကစိုးရိမ်နေကြတာပါ။
က
ျမတို့စိုးရိမ်မှုကအရင်တော့ကလိုအတွေးခေါ်တွေ၊ရိုင်းစိုက်ရက်ဆက်ကြံကြုံမှုတွေနဲ့တာလီဘန်တွေပြောင်းဝင်လာမှာဘာ။ညီညာရေးဆွေးနွေးပွဲရဲ့ရလဒ်ကနေပြည်သူတွေအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးငယ်တွေပေါ်ကန့်သတ်မှုတွေမဖြစ်စေဖို့မျှော်လင့်ပါတယ်
။1995ခုနှစ်ကနေ2001ခုနှစ်အထိတာလီဘန်တွေအုပ်ချုပ်မှုနဲ့အစွန်းရောက်အစ္စလာမ်ဥတွေတွေချမှတ်ခဲ့တာကအမျိုးသမီးတွေအတွက်အမှောင်ဆုံးအချိန်တွေဖြစ်ခဲ့ပါတယ်။အမျိုးသမီးတွေကိုအိမ်ပြင်ထွက်ခွင့်အလုပ်လုပ်ခွင့်ပ ညာသင်ကြားခွင့်တွေမပေးထားသလိုခီးသွွာလာချိန်နဲ့အရေးပေါ်အခြေအနေတွေမှာတော့ဒီကုလုံးကောင်းပြီးခြုံထားကြတာဖြစ်ပါတယ်။အမျိုးသမီးတွေကိုနိုင်ငံရေးနဲ့လူမှုရေးရာတွေမှာကိုယ်ပိုင်ဆုံးဖြတ်ခွင့်မပြုဘဲတင်းတင်းကြပ်ကြပ်ဖယ်ကျင်ထားတာဖြစ်ပါတယ်။အာဖဂန်သမိုင်းမှာတော့အမျိုးသမီးတွေမကြုံဘူးလောက်အောင်အဆိုးအဝါးဆုံးဖိနှိပ်ခံခဲ့ရတာဖြစ်ပါတယ်။
ဘူဇော့တန်ဒါဂဒါရီဇနောဂရက်ဖတန်ဟက်အင်တခေါဘဇွန်ဟော့
မြို့သမီးနဲ့မိန်းကလေးငယ်တွေအစိုးရင်ဆုံးအချက်ကသူတို့ဘဝတည်ရှိမှုကဏ္ဍအားလုံးမှာကိုယ်ပိုင်ရွေးချယ်ခွင့်ဆုံးရှုံးရမှာကိုပါပဲတမန်လိုအပ်ချက်တစ်ခုခုကြောင့်အိမ်ပြင်ထွက်ပြီးတော့သွားလာတာကစပြီးဘဝကျင်ဖို့ရွေးချယ်တာပညာသင်ယူခွင့်နဲ့အလုံးလုံးခွင့်လိုအခွင့်အရေးတွေထုံရှုံးရမှာအိမ်ထဲမှာပိတ်လောင်ခံရတာတွေဖြစ်မှာကိုစိုးရင်ကြတာပါတာလီဘန်တွေဟာအမျိုးသမီးတွေကိုအမျိုးသားတွေမြင်လို့ရှိတယ်လို့ပိုင်ဆိုင်မှုရုပ်ဝတ္ထုပစ္စည်းတွေအပြင်းမြင်ကြပါတယ်။ပို့ပြီးတော့ဆိုတဲ့အချက်ကအမျိုးသားတွေတောင်သူတို့ပိုင်နေပစ္စည်းကိုကာကွယ်ကြတာရှိပေမဲ့တာလီဘန်တွေကတော့အဲ့လိုမဟုတ်ပါဘူး။တာလီဘန်တွေရဲ့အမြင်အရဆိုရင်အမျိုးသမီးတွေအတွက်ဘာမျှော်လင့်ချက်မှမရှိပါဘူး
။အာဖဂန်ညီငယ်ရေးဆွေးနွေးမှုတွေကနေသဘောတူညီချက်တစုံတရာရလာရင်တော့တာလီဘန်တွေကအမျိုးသမီးတွေရဲ့လွတ်လပ်ခွင့်တွေကိုထိန်းချုပ်လာမှာကိုအာဖဂန်အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကစိုးရိမ်နေကြတာဖြစ်ပါရဲ့ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါရဲ့ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bammy@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းချင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပရိသတ်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA ကနေထုတ်လင်းပေးနေတဲ့စီစဉ်တွေထဲမှာတော့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍဘလော့ဂါတွေပြောသည်။မြန်မာအရေးသုံးသပ်ချက်စတဲ့သတင်းမဆင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ငိထိုက်ကပြောပြပေးပါဦ
း။ COVID-19 ကူးစက်ဖြစ်ပွားမှုနှုန်းထိုးလာတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း12,035 ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူက4,630 ဦးရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတနင်္လာနေ့ည8နာရီသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်းသေဆုံးသူ396ဦးရှိကြောင်းလည်းဖော်ပြပါတယ်။ဒါဟာဆိုရင်ရောဂါပိုးတွေ့သူအလုံးရဲ့သေဆုံးမှုက 1.4% ရာဂိုင်းနှုန်းဖြစ်ကြောင်းဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲရဲ့ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူမရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါတယ်။ယောဂါပိုးစစ်ဆေးနိုင်မှုအကန့်အသတ်တွေကြောင့်လက်တွေမြေပြင်မှာယောဂါပိုးကူးစက်သူနဲ့တည်ဆုံးသူအရေအတွက်ဟာတရားဝင်ကိန်းဂဏန်းထက်များနိုင်တယ်လို့လဲကျန်းမာရေးတာဝန်ရှိသူတွေရောအကူအညီပေးရေးအဖွဲ့တွေကပါခန့်မှန်းထားကြပါတယ်။တရုတ်နိုင်ငံတောင်ပိုင်းမြန်မာနယ်စပ်မှာလှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အတွက်တရုတ်အစိုးရကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတပ်တောင်းထောက်ပံ့ခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့တုန်းကသတင်းထောက်ကအသေးစိတ်မေးမြန်းထားမှာတော့ကပ်ဘေးရောဂါဟာလူသားမျိုးနယ်တစ်ခုလုံးနဲ့ဆိုင်တဲ့ဘုံရံသူဖြစ်တဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းနဲ့ညီညွတ်စွာပူးပေါင်းတိုက်ဖျက်ဖို့လိုတယ်ဆိုပြီးတရုတ်နိုင်ငံခြားရေးဌာနကတုံ့ပြန်ဖြေကြားခဲ့ပါတယ်။မြန်မာနိုင်ငံဟာတရုတ်ရဲ့ယဉ်ကျေးတဲ့အင်းကြီးချင်းနိုင်ငံဖြစ်တယ်လို့မြန်မာအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေကိုတာဝန်ယူမှုရှိတဲ့နိုင်ငံကြီးတစ်ခုအနေနဲ့အမြဲတစေပေးအပ်မယ်လို့လည်းပြောဆိုထားပါတယ်။အီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့တိုက်ခိုက်ရေးတာဝန်ကိုလာမဲ့လပိုင်းနေအတွင်းအဆုံးသတ်မှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတနင်္လာနေ့မှာကြေညာခဲ့ပါတယ်။အီရတ်ဝန်ကြီးချုပ်မူစတာဖာအယ်ခါဟီမီနဲ့အမေရိကန်သမ္မတအိမ်ပြူတော်ဆွေးနွေးပွဲအတွင်းမှာသမ္မတဘိုက်ဒန်ကအခုလိုကြေညာခဲ့တာဖြစ်ပါတယ်။အီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင် 2,500 လောက်လက်ရှိရှိနေတာမှာတပ်ဖွဲ့ဝင်ဘလောက်ဆက်ပြီးထားမလဲဆိုတာကိုတော့သမ္မတဘိုက်ဒန်ကဖြေဆိုဖို့ညှင်းပယ်ခဲ့ပါတယ်ရှင်။
တရင်အချင်းချက်ကိုမတင်ငိထိုက်ကြီးညာပေးခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီခုတ်နဲ့ဇူဘဲလ်အယ်တယက်တို့ဖြစ်ပါတယ်အင်္ဂါနေ့မနေ့ဖက်6နာရီနေ့9နာရီအထိအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့40 48နဲ့လိုင်းလမ်းမီတာ190အပြင် Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးယောဂါဗျာတွေနဲ့ကင်းဝေးပြီးတော့ကြမ်းမာရွှင်လန်းကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မတန်လာပါThis program.